Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ29ရက်ဗုဒ္ဓဟူးနေ့ညဖက်9:20အစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းတိုမီတာ2425နဲ့51တိုဝါနဲ့ဖမ်းယူနားဆင်နိုင်ပါရဲ့ရှင်။ကျမနန်းလာပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ယှဉ်ပြိုင်မှုဒီကနေ့ပဲမှတ်ပုံတင်စီရင်သွင်းလိုက်ပါတယ်အာဖဂန်တာလီဘန်အဖွဲ့ခေါင်းဆောင်တည်ဆုံခဲ့တဲ့သတင်းကမမှန်ကန်ဘူးဆိုပြီးတာလီဘန်တာဝန်ရှိသူတွေကငြင်းဆန်လိုက်ကြပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါ
ကောင်းပါပါရှင်လက်တော်မြန်မာပြည်ရင်းကဒေတာအတော်များများမှာရည်ကြီးနေတာကြောင့်အသေးအပြောက်တွေလည်းရှိလာနေပါတယ်
။တဲဒီအိမ်နေပေါ့လေ။အဲအဲ့ဒါလေးမျိုးကုန်ပြီးတော့လူကိုဦးတက်ဆုံးရှုံးနေကလေးတွေ
မြန်မာတိုင်းဒေတာကြီးတပိတ်ချင်းမျိုးနဲ့ကဒေတာခန့်တူပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာတင်ပြပါမယ်။ဒါပြင်2008ဖွဲ့စည်းပုံကိုလွတ်တော်ပြင်ပကနေပြင်ဆင်သွားဖို့ UNA နဲ့မိတ်ဖက်အဖွဲ့အစည်းတွေကဆုံးဖြတ်လိုက်တဲ့တဲ့ရင်အာရှတရဲ့နိုဘယ်ဆုလို့ပြောစမှတ်ပြုတဲ့ဘရာမန်မက်ဆေဆေဆုရှင်အဖြစ်နိုင်ရေးကူညီမှုအပါအဝင်လူမှုရေးလုပ်ငန်းနဲ့ကြော်ကြားသူဦးကျော်သူကိုရွေးချယ်လိုက်တဲ့သတင်းပြန်လည်တင်ပြချက်နဲ့အတူအခြားစိတ်ဝင်စားစရာသတင်းတွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါရယ်ခုရင်ဆုံးတော့ပုတ်ထုံးနဲ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်အမျိုးသားဒီမိုကရေစီပွဲချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ယှဉ်ပြိုင်မှုဒီကနေ့ပဲမှတ်ပုံတင်စီရင်သွင်းလိုက်ပါတယ်။2012ခုနှစ်လွတ်တော်ကြားပြတ်ရွေးကောက်ပွဲမှာယှဉ်ပြိုင်အနိုင်ရခဲ့တဲ့ရန်ကုန်တိုက်ကော်မူးမြို့နယ်မဲဆန္ဒနယ်မြေကနေပြန်လည်ရွေးကောက်မှုဒီကနေ့ပဲရှောက်လွှာတင်ခဲ့တာပါ။လွတ်တော်အသီးသီးအတွက်နေရာအများစုမှာဝင်ရောက်ယှဉ်ပြိုင်မှုရည်ရွယ်ထားတဲ့ NLD ပါတီကတော့ဝင်ပြိုင်မဲ့မဲဆန္ဒနယ်မြေစီရင်ပထမတုပ်ကိုဒီကနေ့စတင်ထုတ်ပြန်ခဲ့ပါတယ်။ရွေးကောက်ပွဲမှာတခဲနဲ့နေရာကိုမျှော်လင့်ထားတဲ့ NLD ပါတီဟာ88မျိုးဆက်ကျောင်းသားတွေလိုထင်ရှားတဲ့တက်ကြွလှူရှားသူတွေပညာရှင်တွေလိုကိုယ်စားလောင်းတည်တည်နဲ့ပါဝင်ရှင်ပြိုင်မှုလည်းရည်ရွယ်ထားတာပါအနာရပြည်တော်စုချက်ခိုင်ဖွံ့ဖြိုးရေးပါတီကလည်းရွေးကောက်ပွဲမှာရှင်ပြိုင်မဲ့ရန်ကုန်တိုင်းအတွင်းကကိုယ်စားလောင်းစီရင်ပထမအတုပ်ကိုဒီကနေ့ပဲကျင်းပခဲ့ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်ဆွေကတော့ပြန်လည်ရွေးကောက်မယ်စီရင်မှာမပါဝင်ပေမဲ့ကြီးရည်တက်မလို့ညှိနှိုင်းကုတ်ကဲရေးမှုဗိုလ်ချုပ်ကြီးလာထေးဝင်ရေတက်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးသူရသက်ဆွေပါဝင်အစိမ့်မြင့်စစ်ရရှိတချို့ပါဝင်မှာဖြစ်ပါတယ်ကိုယ်စားလောင်းအမည်စင်းတွေကိုတော့ဩဂုတ်လ10ရက်နေ့မှာနိုင်ငံရေးပါတီတွေကနောက်ဆုံးထားတင်သွင်းကြဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားပါတယ
်အိန္ဒိယနိုင်ငံကိုလေပတ်ခီးရောက်နေတဲ့မြန်မာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာဒီနေ့အိန္ဒိယဝန်ကြီးချုပ်နရန္ဒရာမော်ဒီနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားလုံခြုံရေးကိစ္စပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့တဲ့အကြောင်းအိန္ဒိယတာဝန်ရှိသူတွေကထုတ်ပြောလိုက်ပါတယ်။အိန္ဒိယမြို့သားလုံခြုံရေးအကြံပေးပုဂ္ဂိုလ်အာချစ်ဒိုဘယ်နိုင်ငံခြားရေးဝန်ကြီးစူပရာမန်ရမ်ဂျိုင်ရှန်ကာအိန္ဒိယလေတပ်ဦးစီးချုပ်အာရုပ်ရာဟာတို့နဲ့အတူအိန္ဒိယဝန်ကြီးချုပ်ကိုဗိုလ်ချုပ်ကြီးမင်းအောင်လှိုင်နယူးဒေလီမြို့တော်မှာတွေ့ဆုံခဲ့တာပါ။အိန္ဒိယထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံရမှာမြန်မာတက်မတော်အကြီးအကဲကမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်မိဘတိုင်းပြည်အဖြစ်အိန္ဒိယရဲ့ယက်တီချက်ပေါ်ကျေးဇူးတင်တဲ့အကြောင်းနဲ့ရေချောင်းလုံခြုံရေးအပါအဝင်နှစ်နိုင်ငံကြားကာကွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်လို့ကြောင်းပြောခဲ့တယ်လို့လည်းအိန္ဒိယအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်ကလည်းအလားတူပူးပေါင်းဆောင်ရွက်ဖို့ကြေပြုပြောကြားခဲ့တယ်လို့မြန်မာနိုင်ငံရဲ့အသွင်ကူးပြောရေးလုပ်ငန်းတွေအပေါ်ချီးကျူးစကားပြောခဲ့တယ်လို့လည်းကြေညာချက်ကဖော်ပြခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မြန်မာနိုင်ငံကိုအလဲပတ်လာရောက်ဖို့ကိုလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေတဆင့်သမရဦးသိန်းစင်ကဖိတ်ကြားခဲ့တာကိုတော့အမြန်ဆုံးလာနိုင်ဖို့စီစဉ်မှာဖြစ်တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်ကပြန်ပြောခဲ့တယ်လို့အပြန်အလှန်အနေနဲ့သမရဦးသိန်းစင်ကိုလည်းဖိတ်ကြားခဲ့ပါတယ်မြန်မာနိုင်ငံအတွက်မှာအခြေစိုက်ပြီးအိန္ဒိယအစိုးရကိုဆန့်ကျင်နေတဲ့နာဂသဘုံတွေလက်ချက်ကြောင့်ပြီးခဲ့တဲ့လတည်းမှာပဲအိန္ဒိယတပ်ဖွဲ့ဝင်20လောက်တေဆုံးခဲ့ပြီးတဲ့နောက်အိန္ဒိယကမြန်မာနိုင်ငံတည်းအထိစစ်ဆင်ရေးတွေလုပ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့အပြီးလေးမှာပဲမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အခုအိန္ဒိယခီးစဉ်ထွက်ပေါ်လာခဲ့တာပါခင်ဗျာ
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အထူးတန်တမန်နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးအင်ဂျလီနာဂျိုလီယာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိသွားပြီးအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်မင်းသမီးဂျိုလီယာနေပြည်တော်မှာသမ္မတဦးသိန်းစိန်ပြည်သူ့လွတ်တော်နာယကသူရဦးရွှေမန်းတို့နဲ့ဒီကနေ့ပဲတရားတွေ့ဆုံခဲ့တာပါသမ္မတဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးမှုအတိအကျမသိရပေမဲ့သူရဦးရွှေမန်းနဲ့တွေ့ဆုံချိန်မှာတော့မြန်မာနိုင်ငံနေဆက်ဒေသတွေကအမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့အခွင့်အရေးဆုံးရှုံးနေတဲ့အကြောင်းရင်းတွေဖြစ်လက်နက်ကန်ပြပကတ်တွေဆင်းရဲမွေးတေမှုတွေတရားဥပဒေစိုးမိုးရေးအားနည်းချက်တွေစရရနဲ့ပတ်သက်လို့အမြင့်ချင်းဖလှယ်ဆွေးနွေးခဲ့တဲ့အကြောင်းသူရဦးရွှေမန်းရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ် ပြစ်ခတ်ရေးဆေးငင်းချင်းဆွေးနွေးပွဲတွေကိုအစိုးရကိုယ်စားလှယ်ဖြင့်တာဝန်ယူထားတဲ့ပြည်သူ့ဝန်ကြီးဦးအောင်မင်းနဲ့ရန်ကုန်မြို့ကမြမငင်းချင်းရေးပေါ်ဆောင်ရေးဌာန MPC မှာတွေ့ဆုံပြီးဒုက္ခသည်တွေနဲ့အိုးအိမ်ဆွတ်ခွာသူတွေကိစ္စငင်းချင်းရေးလုပ်ငန်းစဉ်အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့ MPC ရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့ပါတယ်။အမျိုးသမီးဖွဲ့တွေအရက်ဖက်လူမှုဖွဲ့စည်းတွေအိုးအိမ်ဆွတ်ခွာထွက်ပြေးခဲ့ရသူတွေလူငယ်တွေပါဝင်လူများပြားနဲ့တွေ့ဆုံပြီးဒီလူတွေရဲ့အနာဂတ်အတွက်စိုးရိမ်ချက်တွေနဲ့မျှော်လင့်ချက်တွေကိုသိရှိနိုင်မှုမျှော်လင့်ထားတဲ့အကြောင်းလဲကျိုလီကပြောဆိုခဲ့တာပါ။နိုဝင်ဘာလရွေးကောက်ပွဲကျင်းပတော့မှာမို့လူလူအနေနဲ့သူတို့ရဲ့ဒီမိုကရေစီအခွင့်အရေးတွေကိုကျင့်သုံးဖို့နဲ့ငင်းချမ်းတဲ့အနာဂတ်အတွက်အထူးအရေးကြီးတဲ့ကိစ္စတွေကိုကူညီပြသမှုအရေးကြီးတဲ့အချိန်ကဖြစ်တယ်လို့လည်းကျိုလီကပြောဆိုခဲ့တာပါ။ပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်တွင်ဟောလိဝုဒ်ရုပ်ရှင်မင်းသမီးဂျူလီယာစစ်တွေနဲ့မြေကြီးနားကဒုက္ခဆဲစခန်းတွေကိုလည်းတွားရောက်ဖို့စီစဉ်ထားပြီးဩဂုတ်လ3ရက်နေ့မှာမြန်မာနိုင်ငံကပြန်လည်ထွက်ခွာဖို့လည်းစီစဉ်ထားပါတယ်
။မြန်မာနိုင်ငံမှာလူမှုရေးလုပ်ငန်းတွေကိုတက်တက်ကြွကြွဆောင်ရွက်နေတဲ့ရုပ်ရှင်သရုပ်ဆောင်ကိုကျော်သူကိုဒီနှစ်2015ရာမန်မက်ဆေဆေဆုရှင်ဖြစ်ရွေးချယ်လိုက်ပါပြီ။တရှိထင်ရှားရှိနေသူတွေကိုကူညီကြတာမကကွယ်လွန်သူတွေအတွက်ပါနိုင်ကူညီမှုအသင်ထူထောင်ပြီးဖြည့်ဆည်းပေးနေတဲ့ကိုကျော်သူရဲ့လူမှုရေးလုပ်ငန်းတွေကိုအတိအမှတ်ပြုတဲ့အနေနဲ့ရွေးချယ်ခဲ့တာဖြစ်တယ်လို့လည်းအာရှတပ်ရဲ့ Nobel ဆုလို့တင်စားခေါ်ဝေါ်တဲ့ Maxis ရွေးချယ်ရေးအဖွဲ့ကဒီနေ့ထုတ်ပြန်ကြေညာချက်မှာဖော်ပြခဲ့တာပါ။နိုင်ရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းကူညီခဲ့တာတွေအခမဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့ကလေးတွေအတွက်ပညာရေးကူညီပေးတာတွေလုပ်ရင်းရုပ်ရှင်သရုပ်ဆောင်ဘဝကနေစေတနာဝန်ထမ်းလူမှုရေးလုပ်ငန်းတွေမှာတက်ချွလို့ရှာသူတူဖြစ်လာခဲ့တဲ့အတွက်အာဏာပိုင်တွေရဲ့နှောက်ယှက်ပေးတာတွေနဲ့ရင်ဆိုင်ခဲ့ရသူတူဖြစ်တယ်လို့လည်းကြေညာချက်ကဖော်ပြခဲ့ပါတယ်။ပါရဝါပြောတဲ့အာရှတိုက်ဖြစ်လာစေဖို့မျှော်လင့်ချက်တွေအဖြစ်ရည်ညွှန်းပြီးချီးမြှင့်တဲ့2015ခုနှစ်မက်ဆစ်စီဆုရှင်တွေထဲမှာတော့မြန်မာနိုင်ငံကဥကျော်သူအပြင်လာအိုစ်နိုင်ငံကရိုးရာမွေးနှင့်ပိုးတဲ့လုပ်ငန်းတွေကိုထိန်းသိမ်းရင်းအမျိုးသမီးအခွင့်အရေးတွေကာကွယ်ဖို့ကြိုးပမ်းခဲ့သူကော်မန်လီချန်တာဗွန်နောက်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာရိုးရာနုပညာမပြောက်အောင်ကြိုးပမ်းခဲ့သူလီဂါယာဖာနန်ဒိုအမ်ဘေကန်ဆာနောက်အိန္ဒိယနိုင်ငံမှာဆင်းရဲသားတွေအတွက်ရည်ရှိဖွံ့ဖြိုးရေးကူညီပေးခဲ့တဲ့အန်ချူဂူပတာနဲ့အိန္ဒိယနိုင်ငံကပဲအချင်းပြတ်ချစားမှုတွေတိုက်ဖြတ်ဖို့ကြိုးပမ်းခဲ့သူဆန်ဂျစ်ချန်တူဗဒီတို့လည်းပါပါတယ်ခင်ဗျာ
။ UAE American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုမဲကန်တံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နိုင်ငံကတာလီဘန်ဖွဲ့ရဲ့ခေါင်းဆောင်မူလာအိုမာတည်ဆုံသွားပြီဆိုတဲ့သတင်းနဲ့ပတ်သက်လို့တာလီဘန်ဖွဲ့ရောဒီသတင်းပတ်တဲ့ပါကစ္စတန်နိုင်ငံမှာအာဖဂန်ဆွေရနဲ့ငင်းချင်းဆွေးနွေးမဲ့တာလီဘန်နေနဲ့နှိစက်သူတိုင်ဝမ်ကပါမှန်မှန်ကန်ကြောင်းငင်းဆန်ခဲ့ကြပါတယ်။ VOE ကဆက်သွယ်ခဲ့တဲ့တာလီဘန်ဖွဲ့ပြောခွင့်ရသူကတော့အဖွဲ့ခေါင်းဆောင်ဟာတရှိတင်ရှားရှိနေပြီးတည်ဆုံကြောင်းကောလာဟလသတင်းတွေဟာတာလီဘန်ခေါင်းဆောင်ကိုလူမြင်ကွင်းကဖယ်ရှားဖို့ရည်ရွယ်တာသာဖြစ်တယ်လို့ပြောဆိုခဲ့တာပါ။အာဖဂန်ဆွေရကတော့တည်ဆုံမှုသတင်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပါတယ်။သမ္မတရဲ့ပြောခွင့်ရသူစိုင်းဆဖာဟာရှီမီကတော့တာလီဘန်ခေါင်းဆောင်တည်ဆုံတဲ့သတင်းတွေကိုကြားသိထားရပြီးမှန်စစ်ဆေးနေတယ်လို့ကပူးမျိုးတော်မှာသတင်းနောက်တွေကိုပြောကြားခဲ့တာပါ။သတင်းနဲ့ပတ်သက်လို့ခိုင်ခိုင်လုံလုံသိရတဲ့အခါထုတ်ပြန်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်။အာဖဂန်ငင်းငယ်ဆွေးနွေးပွဲနဲ့နှိစက်သူတွေကလည်းဒီသတင်းပတ်နောက်ပိုင်းပါကစ္စတန်မှာကျင်းပမဲ့ဒုတိယကြိမ်ငင်းငယ်ဆွေးနွေးပွဲပြစ်ပြောင်းအောင်ရည်ရွယ်တဲ့ပြည်သတင်းတွေထုတ်ပြန်တာဖြစ်နိုင်တယ်လို့ပြောဆိုခဲ့တာပါ။တာလီဘန်ခေါင်းဆောင်မူလာအိုမာတက်ရှိထင်ရှားရှိတယ်ဆိုတဲ့ဓာတ်ရိုက်ထောက်ထားတွေ့ခဲ့ဘူးတာကတော့လွန်ခဲ့တဲ့9နှစ်ကနောက်ဆုံးဖြစ်ပါတယ်။လွန်ခဲ့တဲ့စနေအတွင်းသူတည်ပြီးဆိုပြီးတော့လည်းမီဒီယာတွေမှာမကြာခဏသတင်းတွေထွက်ပေါ်ခဲ့ပြီးပေမဲ့အတိအပြုနိုင်တာမျိုးတော့မရှိခဲ့ပါဘူး။သူထုတ်ပြန်ခဲ့တယ်လို့ဆိုတဲ့ဒီလာဇမ်မန်တို့ကကြေညာချက်ထဲမှာလည်းတာလီဘန်ခေါင်းဆောင်ကအာဖဂန်ငင်းငယ်ဆွေးနွေးပွဲဟာဘာသာရေးအရတရားဝင်မှုရှိတယ်ဆိုပြီးထောက်ခံကြောင်းပြောဆိုထားပါတယ်
။ကတ်တပုံတွေနဲ့အီရတ်နိုင်ငံက IS စစ်သေးကြွတွေပေါ်စစ်စင်ရေးတွေနဲ့ပတ်သက်လို့တူရကီလွှတ်တော်မှာအထူးစီဝေးကျင်းပဖို့ပြင်ဆင်နေချိန်မှာပဲကတ်တပုံတွေပေါ်ညဘက်လေကြောင်းတိုက်ခိုက်မှုတွေထပ်လုပ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်ယုံကထုတ်ပြောလိုက်ပါတယ်။တူရကီနိုင်ငံအရှေ့တောင်ပိုင်းနဲ့အီရတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့ကာဒစ္စတန်လုံသမားပါတီ PKK ပြစ်မှတ်6ခုကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။ PKK အဖွဲ့ဝင်တွေ IS အဖွဲ့နဲ့အခြားစစ်သေးကြွတွေအဖွဲ့ဝင်တွေလို့တန်လျာရှိထားသူတွေကိုတူရကီနိုင်ငံမှာစီးနှင်းရှာဖွေမှုတွေအတွင်းလူပေါင်း1300ကျော်ကိုထိန်းသိမ်းခဲ့ကြောင်းလည်းကြေညာချက်ကဖော်ပြခဲ့ပါတယ်။လွှတ်တော်မှာရေပေါ်စီဝေးမကျင်းပမိမှာပဲ Kurdish Democratic Party ထောက်ခံသူခေါင်းဆောင် Selahattin Demirtaş ကတော့ စစ်စင်ရေးတွေကိုချက်ချင်းရဆိုင်ဖို့တောင်းဆိုခဲ့ပါတယ်။အကြံဖက်ဝါဒတိုက်ဖြတ်ရေးအစီအစဉ်ဖြစ်ပြောဆိုခဲ့တဲ့တူရကီဝန်ကြီးချုပ်ရီဆပ်တေရစ်အာဒိုဝန်ကတော့နောက်ပြန်ဆုံးမှာမဟုတ်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်။မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ကရေးပေါ်စီဝေးကျင်းပခဲ့ပြီးတဲ့နောက်တူရကီနိုင်ငံပေါ်ကျန်းဖက်တိုက်ခိုက်မှုတွေကိုရှုတ်ချကြောင်းနဲ့တူရကီနဲ့အတူတညီတညွတ်တဲ့ရက်တီမှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပြီးနောက်မှာပဲတူရကီဝန်ကြီးချုပ်ရဲ့ပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားကညူရီးယားလက်နက်စစ်စင်နဲ့ပတ်သက်လို့ဆွေးနွေးဖို့စိတ်ဝင်စားတဲ့အကြောင်းပြောဆိုခဲ့ပြီးနိုင်ရိုင်းအတွင်းမှာပဲပက်ထိန်တုံးချီစမ်းသပ်မှုအစ်တစ်ခုလုပ်ဖို့ယူအန်ရဲ့သဘောထားမျိုးပြောဆိုလိုက်ပါတယ်။ကဲကတ်တီကတော့မြောက်ကိုရီးယားမှာနိုင်ငံရေးအရထူးခြားတဲ့နေ့တစ်နေ့ဖြစ်တဲ့အာနာယပါတီရဲ့နှစ်80ပြည့်မဲ့အောက်တိုဘာလထဲမှာပဲဒုံးကျည်စမ်းသပ်မှုတွေလုပ်နိုင်တယ်လို့သတင်းပတ်တော်ကြားရေးကခန့်မှန်းထားကြတာပါ။စမ်းသပ်မှုအစီအစဉ်တွေနဲ့ပတ်သက်လို့မင်းမြန်ရံမှာတော့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားသံမကြီးကသူ့အနေနဲ့အပြတ်မပြောနိုင်တဲ့အကြောင်းနဲ့နှစ်ပတ်လည်အထိမ်းအမှတ်ပွဲကိုတော့တခန့်တနာကျင်းပမှာဖြစ်တဲ့အကြောင်းဖြေကြားသွားပါတယ်။အမေရိကန်ပြည်အောင်စုကဖိအားပေးရပြီးစီးရီးယားဟန်တာမှုတွေကိုမြောက်ကိုရီးယားကနျူကလ িয়ার တပ်ဖွဲ့တွေကိုခင်မြောင်မွမ်းမံချက်ထွင်ပြီးတုံ့ပြန်သွားမှာဖြစ်တယ်ဆိုတာကိုအရင်တုန်းကလည်းပြောထားပြီးသားဖြစ်တယ်လို့လည်းနယူးယောက်မြို့မှာရှက်ရှက်ပါပါပြုတ်လုသွားခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာမြောက်ကိုရီးယားသံမကြီးဂျန်ဟီဟန်းကပြောဆိုသွားခဲ့တာပ
ါ။ဘင်္ဂလားဒေ့ရှ်တိုက်ခိုက်ကောင်းဆောင်ဆလာဒင်ကွာတာချောင်ဒရီဘောတည်တံချမှတ်ထားတာကိုဘင်္ဂလားဒေ့ရှ်တရားခုံရုံးချုပ်ကဒီနေ့အတည်ပြုလိုက်ပါတယ်1982ခုနှစ်ကပါကစ္စတန်ကနေခွဲထွက်ဖို့ကြိုးစားခဲ့တဲ့လွတ်လပ်ရေးတိုက်ပွဲအတွင်းလူအများအပြားကိုတပ်ဖြတ်တဲ့စစ်ရာဇဝတ်မှုနဲ့ဆက်ဆက်ပြီးသူ့ကိုတည်တံ့ချထားတာပါ။ Chowdhury ဟာဘင်္ဂလားဒေ့ရှ်အမျိုးသားရေးဝါဒီပါတီ BNP ရဲ့ခေါင်းဆောင်တူဖြစ်ပြီးဝန်ကြီးချုပ်ဟောင်းခါလီဒါဇီယာရဲ့လက်ထောက်ဟောင်းတူလည်းဖြစ်ပါတယ်။စစ်ရာဇဝတ်မှုကျူးလွန်ထားတဲ့မှုတွေလူသားလူပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်သူ့မှာအပြစ်ရှိတယ်ဆိုပြီးဝန်ကြီးချုပ်ရှိတ်ခါစင်နာဖွဲ့စည်းထားတဲ့တရားခုံရုံးက2013ခုနှစ်မှာဆုံးဖြတ်ထားတာပါ။ဒီဆွဲချက်တွေထဲမှာလူတက်မှုလူတွေကိုအစုအဝေးလိုက်တက်ဖြတ်မှုနဲ့ပြန်ပေးဆွဲမှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေလည်းပါဝင်ပါတယ်။တကယ်တော့ချာတူတွေဟာပါကစ္စတန်တပ်ဖွဲ့တွေချာလက်နက်ကင်တပ်ဖွဲ့တွေနဲ့ပေါင်းစပ်ပြီးစစ်တကောင်းမှလူတက်မှုတွေကိုကျူးလွန်ခဲ့ပြီးတော့လက်နက်မဲ့ဟိန္ဒူအမျိုးများကိုတက်ဖြတ်မှုမှာပါဝင်ပတ်သက်ခဲ့တယ်လို့လည်းအစိုးရရှေ့နေတွေကထုတ်ပြောခဲ့ပါတယ်။ချောင်ဒရီဘက်ကတော့အဲ့ဒီအချိန်ကသူကနိုင်ငံတွင်းမှာမရှိဘူးဆိုပြီးဆွဆွဲချက်တွေကိုညှင်းခဲ့ပေမဲ့တရားရုံးကတော့တတ်သိထောက်ထားတွေရသူအဲ့ဒီအချိန်မှာနိုင်ငံတွင်းမှာရှိနေခဲ့တာပြနေတယ်လို့ဆိုပါတယ်ခင်ဗျာ။
ဟုတ်ကဲ့နမ်ဆန်မြို့မှာဒီလ25ရက်နေ့ကနေဒီကနေ့အထိမိုးအဆင်မပြေ
ဘူးထုနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသမြို့တော်နမ်ဆန်မှာမိုးကြီးတာကြောင့်နေရာအတော်များများမှာမြေပြိုပြီးကာလန့်အဆက်အသွယ်တချို့ပြတ်တောက်နေပါတယ်လောလောဆယ်မှာပြိုကျပျက်စီးတာတချို့ကိုရှင်းလင်းနေပြီးအပြည့်အစည်စင်းကိုကောက်ယူနေပါတယ်မန္တလေးတိုင်းတပိတ်ချင်းမြို့နယ်အတွင်းမှာတော့ပြီးခဲ့တဲ့ရက်ကတောင်ကျချောင်းရင်ကြာတာကြောင့်လူအသေးပျောက်ရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါရယ်လက်တလောမြန်မာပြည်ရင်းကရေးကြီးတဲ့အခြေအနေကို VOA မြန်မာပိုင်းစီစဉ်ကကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့နမ်ဆန်မြို့မှာဒီလ25ရက်နေ့ကနေဒီကနေ့အထိမိုးအဆက်မပြတ်ရွာသွန်းနေတာကြောင့်မြို့ရင်းနေရာတချို့နဲ့နမ်ဆန်မြို့နယ်ဆက်သွယ်ထားတဲ့ကားလမ်းတွေမြေပြိုပြီးသွားလာရေးအတွက်အခက်အခဲတွေတွေ့ကြုံနေရပါတယ်လက်တလောနမ်ဆန်မြို့မှာမြေပြိုတဲ့အခြေအနေကိုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီနမ်ဆန်မြို့နယ်ဥက္ကဋ္ဌမိုင်ရဲကျော်သူကအခုလိုပြောပါတယ
်။လက်ဖက်ဆံတွေလည်းအများကြီးပြိုတယ်၊ဖဲအိမ်တွေပါသွားတာရှိတယ်။အဲ့ဒီအချက်လက်တွေကျွန်တော်တို့လိုက်လံစုဆောင်းနေတယ်အသေးပြောက်စီးစီးမရှိပါလေ။အဲဒီကာလန်တစ်ယောက်မှမရှိဘူးအသေးပြောက်မရှိဘူး။ဒီလက်ဖက်ဆံတို့ဒီစကြီးချက်တွေမှာအဲ့မှာအသေးပြောက်တွေရှိနိုင်တယ်။
ဒေတာရင်းဆက်သွယ်ရေးလမ်းတွေပိတ်ဆို့ကုန်တာကြောင့်ကုန်စည်နှုံးတွေလည်းတက်နေတယ်လို့ဆက်ပြောပါတယ
်။နမ်ဆာနဲ့လာရှိုးကလည်းတော့တော့ရတယ်သူတို့ရှင်းပြလိုက်တယ်။ဒီနေ့ခတ်ပြူရှင်းရှင်းမရှိတော့ကျွန်တော်မသိရသေးဘူး။နမ်ဆာနဲ့မန်ဆန်ကတော့ဘလို့မှတော့လို့မရဘူး။ဒီရင်လုံတော့နဲ့မန်ပင်သွားတဲ့ကာလမှာအဲ့ဒီကာလန်တစ်ခုလုံးကြိုကျတော့လက်ဖက်ချံအကုန်လုံးပါသွားတယ်။ဒီကုန်စည်နှုံးတွေလည်းတက်ပါတယ်။
ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာဦးစီးအဖွဲ့ယုံကဝန်ထမ်းတဦးကတော့နမ်ဆန်လာရှိုးလန်းနဲ့နမ်ဆန်မန်လီလန်းစတဲ့လမ်းတွေမှာမြေပြိုတာကိုအဓိကရှင်းလင်းနေပြီးကြေးရွာချင်းဆက်လမ်းတွေကိုမရှင်းလင်းနိုင်သေးကြောင်းနဲ့ဒီလိုရှင်းလင်းရမှာလဲမြေပြိုတာတွေဇက်တိုက်ဖြစ်နေတာကြောင့်ကားတွေကောင်းကောင်းမသွားလာနိုင်သေးကြောင်းပြောပါတယ်ချင်းပြည်နယ်ဟာခါမြို့မှာလဲမြေပြိုတာကြောင့်နေအိမ်တချို့ပျက်စီးခဲ့တယ်လို့ဖလန်းမြို့အနီးမှာမြေပြိုတာကြောင့်လဲကလေးဟာခလန်းဟာတွာလာရေးအခက်ခဲတွေတွေ့နေပါတဲ့မန္တလေးတိုင်းဒေသကြီးတပိတ်ချင်းမြို့နယ်အတွင်းမှာတော့တောင်ကြချောင်းရီကြောင့်လူ6ယောက်သေဆုံးခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်25ရက်လေးက10နာရီလောက်မှာဒီချောင်းရီကြီးကျလာတာပေါ့အဲတောင်ကြီးကမှာတဲနေအိမ်နေပေါ့ခဲအဲ့ဒါတွေမျိုးပါကုန်ပြီးတော့လူ6ဦးသေဆုံးချုံးနေကလေးတွေညာဒီ2ယောက်ကပျောက်တယ်လို့ပြောတယ်ပျောက်တာလဲ တဲဖုံးနာတို့ကတော့ဖြစ်တတ်တယ်လေအဲချောင်းကြီးကြတာကအဲ့ဒါတော့ရှာမတွေ့ဘူးလို့ပြောတယ်ဝေကျင်းမြို့နယ်တောက်ဖြူကျေးရွာအုပ်စုတောင်လေကျေးရွာအဲအဲ့ဒီကျေးရွာမှာဖြစ်ခဲ့တာပါ
ရင်ညာဦးကျေးရွာမှာနေအိမ်တွေရေလွှမ်းမိုးခဲ့ပေမဲ့လူအသေးအပြောင်းမရှိကြောင်းနဲ့ရှာတော်ကျေးရွာတရားကိုရေတိုက်စားခဲ့တာကြောင့်မန္တလေးပမော်ကားလမ်းမှာကားကြီးအသွားအလာတွေရပ်ဆိုင်နေကြောင်းဆက်ပြောပါတယ်အစိုးရသတင်းစာတွေမှာတော့တပိတ်ကျင်းမြို့နယ်ကြောက်ဖြူကျေးရွာအုပ်စုနဲ့တွင်းငယ်ကျေးရွာအုပ်စုတွေမှာရေကြီးရေရှမ်းတာကြောင့်လူ၈ယောက်သေဆုံးပြီးအိမ်တောင်စု58စုလူ232ဦးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရကြောင်းဖော်ပြပါတယ်။စကိုင်းတိုင်းဒေသကြီးအတွင်းအစိုးရအဆုံးရေလွှမ်းမိုးခဲ့တဲ့ကောလင်းမြို့နယ်အတွင်းမှာတော့အခုအခါမှာရေပြန်ကျနေပြီးရေလွှမ်းမိုးခဲ့တဲ့ရွာတွေမှာတောက်သုံးရေအရေးပေါ်လိုအပ်နေတယ်လို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ကောလင်းမျိုးကကိုအောင်မျိုးကပြောပါတယ
်။တောက်ရေသုံးရေပြဿနာဆက်တဲ့အတွက်ကျွန်တော်တို့မနေ့ကနေစတယ်ရေတွင်းတွေကိုရွာစဉ်ထိုးပြီးတော့မှကျွန်တော်တို့အပွက်လမ်းကြောင်း၄ဘွက်ဖွဲထားတယ်။၄ဘွက်ဖွဲပြီးတော့ဒီမြို့နယ်ကျမ်းမာရေးပြီးစိုက်စိုက်ကနေဆိုတော့ဟိုကျွန်တော်မြစ်ပေါ်ရက်ွက်တွေကိုသွားတယ်။ထရိုင်ကာဖွဲတွေကကျတော့ဒီကနေ့ကိုဆွတ်ထုတ်ပြီးတော့ကျွန်တော်မှစိတ်ခတ်ပြီးတာလည်းလုပ်နေတယ်
ကောလင်းမြို့နယ်အတွင်းမှာရေလွှမ်းမိုးခဲ့တဲ့ရွာပေါင်း90လောက်ရှိပြီးရေတွင်းရေကန်ပြန်လည်မပြင်းစင်နိုင်တဲ့ကျေးရွာတွေကိုတော့ရေတံဘူးတွေပို့ဆောင်ပေးနေကြောင်းပြောပါတယ်။လောလောဆယ်မှာတော့အစိုးရနဲ့ပရာဟိတအဖွဲ့အစည်းတွေအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့တွေကပါကူညီထောက်ပံ့ရေးတွေကိုဆောင်ရွက်နေပါတယ်။မြန်မာနိုင်ငံတဝန်းကစေနာရှင်တွေနဲ့နိုင်ငံတကာရောက်မြန်မာတွေကလည်းအလူငွေတွေထောက်ပံ့ကူညီပေးနေတယ်လို့ပြောပါတယ်။ဒီကနေ့မြန်မာစံတော်ချိန်7နာရီခွဲအချိန်ကတိမ့်ထွာကျဲအရာဘင်္ဂါပင်လယ်အော်အရှေ့မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာပုံမအားကောင်းလာနေပြီးဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇားမြို့ရဲ့အနောက်တောင်ဘက်မိုင်40စစ်တကောင်းမြို့ရဲ့တောင်နဲ့အနောက်တောင်ဘက်မိုင်80ခန့်နဲ့မြန်မာနိုင်ငံမုံတော်မြို့ရဲ့အနောက်မြောက်ဘက်65မိုင်စစ်တွေမြို့ရဲ့အနောက်မြောက်ဘက်မိုင်130အကွာပင်လယ်ပြင်ကိုဗဟိုပြုနေပြီးကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂါပင်လယ်အော်တို့မှာမိုးတုံလီအားကောင်းရာကနေအားအလွန်ကောင်းနေကြောင်းမိုးလေဝသနဲ့ဇလဗေဒဌာနကသတင်းထုတ်ပြန်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ကြောင့်လျှက်တစ်ပြက်ရေကြီးတာမြေပြိုတာတွေနဲ့ပင်လယ်ကမ်းရိုးတန်းသွားရေရင်တွေသတိထားဖို့ကိုလည်းမိုးလေဝသနဲ့ဇလဗေဒညှဉ်းပန်းမှုဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်
။ကိုမိုးစောတင်ပြသွားပါရပါရှင်။ဖီယိုအင်မြန်မာပိုင်းကနေသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောတာရှင်များရှင် UNA ခေါ်စီးလုံးညညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့နဲ့မိတ်ဖက်အဖွဲ့အစည်း32ဖွဲ့ရဲ့အစည်းအဝေးကနေ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ရင်းပြင်ဆင်နိုင်ဖို့အားနည်းနေတဲ့အခြေအနေတွေရှိနေပါတယ်။ဒါကြောင့်လွှတ်တော်ပြင်ပမှာလူထုအခြေပြုအဖွဲ့အစည်းတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆက်လက်ကြိုးပမ်းသွားဖို့သဘောတူညီခဲ့ကြပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းအခြေစက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါ UNE ကစီလုံးညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်ဖွဲ့နဲ့မိတ်ဖက်ဖွဲ့စည်းတွေရဲ့တွေ့ဆုံဆွေးနွေးပွဲကနေ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်လွှတ်တော်ပြင်ပကနေပြင်ဆင်သွားဖို့ဆုံးဖြတ်ချက်ချခဲ့တယ်လို့ UNE ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကခုလိုပြောပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုလွှတ်တော်နဲ့နှီးလမ်းတစ်ခုထဲနဲ့ပြင်ဆင်ဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးဒါကြောင့်မို့လို့လွှတ်တော်ပြင်ပနှီးလမ်းများနဲ့ပါတပြိုင်တည်းကြိုးပမ်းဆောင်ရွက်သွားဖို့ကျွန်တော်ဆုံးဖြတ်ပါတယ်ကျွန်တော်ပြင်ပမှာအားကောင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒီမိုကရက်တစ်အင်အားစုများဟာလက်နက်ကင်တိုင်းနာအဖွဲ့အစည်းများနဲ့သပေးတပံနဲ့ဖြစ်ဖို့လိုအပ်ပါတယ်။နောက်တစ်ခါ CS ကိုအဖွဲ့အစည်းများရဲ့ပံ့ပိုးကူညီမှုလည်းလိုအပ်ပါတယ
်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာကိစ္စရပ်နဲ့ပတ်သက်လို့လွှတ်တော်သွင်းပြင်ဆင်ရေးဟာခက်ခဲတဲ့အနေအထားကြောင့်လွှတ်တော်ပြင်ပမှာလူထုဖွဲ့စည်းတွေတိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတွေနဲ့ပူးပေါင်းပြီးဆက်လက်ကြိုးပမ်းသွားမယ်လို့လည်းမြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေဥကြည်မြစ်ကနေခုလိုပြောပါတယ်။
2008အခြေခံဆော်စီဘုံအခြေခံဥပဒေကိုပြင်ဖို့ကတော့လုံးဝနီးပါးမဖြစ်နိုင်တော့ဘူးလို့ကျွန်တော်တို့ဒီနေ့ UN အစည်းအဝေးကြီးကသုံးသပ်ကြတယ်ဗျာအဲ့ဒါနဲ့ကျွန်တော်တို့ရပ်ဖွဲ့ဖွဲ့စည်းနေလွှတ်တော်ပြင်ပနီးလန်းနေတဲ့ပေါင်းစပ်မှရမယ်အဲ့တော့ဘလို့နီးလန်းနေနဲ့ပြင်မလဲဆိုတဲ့အခါကျတော့ကျွန်တော်တို့ Civil Society တွေဟာဒီ2008အခြေခံဥပဒေပြင်ဆင်ဖို့အတွက်အခုတွေကကျွန်တော်တို့ဒီတစ်နှစ်လုံးလည်းလုပ်တယ်အစတုန်းကလည်းလုပ်တယ်နောင်ကလည်းပို့လို့ဖို့လို့ပဲကျွန်တော်တို့က workshop တွေလုပ်မယ်ပြည်သူလူထုအတွင်းမှာကျွန်တော်တို့ဟောပြောပွဲတွေလုပ်မယ်စီရင်ရေးတွေလုပ်မယ်နောက်တစ်ခါတစ်ဖက်ကလည်းပဲလွှတ်တော်ကနေပြီးတော့ message ပေးမယ်ပေါ့နော် အဲ့လိုနီလန်းနေတဲ့အုပ်ချုပ်တဲ့လူတွေဆိုတော့မှအထူးပြင်စစ်တပ်ပေါ့ဗျာအဲ့ဒီဟာတွေကိုတို့ message ပေးခြင်းအားဖြင့်ဒီလိုလုပ်မှာပဲပြင်လို့ရတော့မယ်တို့မဟုတ်အသစ်ဆွဲလို့ရတော့မယ်လို့ယုံကြည်တဲ့ကြောင့်မလို့ကျွန်တော်တို့အဖွဲ့ဒီမှာဆိုရင်လက်နက်ကင်အဖွဲ့စီးတွေအခုပါပါတယ
်ဒါအပြင်လက်ရှိမြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့ငင်းချမ်းရေးဆိုင်ရာပြစ်ခတ်ရက်စဲရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ဖို့ကြိုးပမ်းနေတဲ့ကာလမှာတမတော်အနေနဲ့တိုင်းဒေသဒေသတွေမှာထိုးစစ်ဆင်နေတာကိုရပ်တန့်ဖို့လိုတယ်လို့လည်း UN အဖွဲ့ကနေတိုက်တွန်းထားပါတယ်မြန်မာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းဒေသလက်နက်ကိုင်အစိုးရညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ SD တို့နဲ့အပြစ်ခတ်ရစေးရေးသဘောတူညီချက်ရရှိအောင်ကြိုးပမ်းရမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့တပ်ပိုင်းဆိုင်ရာနေရာချထားရေးကဏ္ဍဟာအဟန့်သားတစ်ခုလို့လဲ UN ကရှုမြင်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လက်ကအခုလိုဆက်ပြောပါတယ
် DDR ဆိုလို့ရှိရင်အကျဉ်းနဲ့လက်နက်ချမယ်ဘယ်နဲ့မှချခြင်းတဲ့လူတွေပြန်ပြီးတော့မှနေရာပြင်ဆင်ပေးတာတို့သူတို့ရဲ့သမွေးဝမ်းကြောင်းအတွက်ပြန်ရလဲပြင်ဆင်ပေးတာတို့လက်နဲ့မချတဲ့ပုံစံတွေကြတော့လေသူတို့ရဲ့ဟိုပြန်ပြီး security reform ပေါ့နော်ဒီလိုစစ်မှတော်လကောင် BGF ကတော်လကောင်ပြန်လဲပါဝင်နေအောင်ဆိုတဲ့သဘောမျိုးတွေပြောနေတာကျွန်တော်ကြားရပါတယ်အဲ့ဒီဥစ္စာဟာဘယ်တိုင်းသားလက်နက်ကန်ဖွဲ့စည်းမှလဲလက်တင်ခံနေတဲ့နေသားမျိုးမရောက်တဲ့တဲချောင်းမို့လို့အားလုံးညောင်မနဲ့ငြိမ်းချမ်းရေးဖြစ်ဖို့ပြစ်ခတ်ရစေးအောင်မြင်ဖို့ဆိုလို့ရှိရင်အတိဆုတ်ကန်ထားတဲ့အချက်ကိုသူ့အနေနဲ့မလွဲမလွေပြန်လဲစဉ်းစားသုံးသပ်ဖို့ပြင်ဆင်ဖို့လိုအပ်ပါတယ်
UNA ဖွဲ့ကနေ15ဦးပါဝင်တဲ့အလုပ်ကော်မတီတစ်ခုကိုဖွဲ့စည်းထားပြီးနိုင်ငံရေးဆွေးနွေးပွဲမှာကြေတုံးရမယ့်မူပေါင်းကိစ္စရပ်တွေဒီမိုကရေစီဖြစ်ထွန်းရေးအတွက်ဖက်ဒရယ်တည်ဆောက်ရေးဆိုင်ရာသဘောတရားတွေကိုတင်နန်းပေးခြင်းဒီမိုကရက်တစ်အချင်းချင်းစီလုံးညီညွတ်မှုရရှိအောင်အသိမြင်ဖလှယ်ခြင်းကိစ္စရပ်တွေကိုဆောင်ရွက်ခဲ့တယ်လို့လည်းဦးဆိုင်လိတ်ကပြောပါတယ် UNA နဲ့မိတ်ဖက်ဖွဲ့စည်းတွေရဲ့အစည်းအဝေးကိုဇူလိုင်လ28ရက်နေ့ကနေ29ရက်နေ့ထိရန်ကုန်မြို့မှာကျင်းပခဲ့ပြီးတော့UNA ဖွဲ့ဝင်တွေမိတ်ဖက်ဖွဲ့စည်းတွေဖြစ်တဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေလူထုအခြေပြုဖွဲ့စည်းအပါအဝင်အဖွဲ့ဝင်32ဖွဲ့တက်ရောက်ခဲ့ကြပါတယ် UNA နဲ့မိတ်ဖက်ဖွဲ့စည်းတွေရဲ့စည်းဝေးကနေတနင်္ဂနွေလို့အတိုင်းသာနိုင်ငံရေးဆွေးနွေးပွဲမပြီးဆုံးမီအချိန်ထိရေးမြေတယံစာရရင်းနှီးမြှုပ်နှံမှုတွေကိုချက်ချင်းရဆိုင်ဖို့တရားမဝင်ဖမ်းဆီးခံထားရသူနိုင်ငံရေးကျင်းသားတရင်မီဒီယာဓမ္မတွေနဲ့တပိတ်မောက်ကြောင်းသားတွေကိုရွေးကောက်ပွဲမတိုင်ခင်အများဆုံးပြန်လှုပ်ပေးဖို့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်စေရေးကိုအဟံသာဖြစ်စေတဲ့လုပ်ရတဲ့ကိုမလုပ်ဆောင်ဖို့အဆရှိတဲ့သဘောထားကြေညာချက်တွေကိုလည်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
နိုင်ကွန်အိမ်မရှင်သောတာရှင်များရှင်လာမယ့်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အာဏာရကြန့်ခိုင်ရေးပါတီကစီရင်ပြုထားတဲ့သတင်းကိုညနေပိုင်း VOA သတင်းမှာထုတ်လွှင့်ခဲ့ပါတယ်အဲ့ဒီမှာလက်ရှိကြီးရည်လေးတမတော်ညီနိုင်ကုကဲရင်မူတာဝန်ထမ်းဆောင်နေတဲ့ဗိုလ်ချုပ်ကြီးလာထေဝင်းဟာရန်ကုန်တိုင်းဒေသကြီးအတွင်းမှာပြည်ခိုင်ဖြိုးပါတီကိုစားပြုဝင်ရောက်ရှင်ပြိုင်မယ်လို့ထုတ်လွှင့်ခဲ့ပါတယ်အခုနောက်ဆုံးရရှိတဲ့သတင်းအရဆိုရင်တော့ဗိုလ်ချုပ်ကြီးလာထေဝင်းကိုမူလရာထားတဲ့ရန်ကုန်တိုင်းဒေသကြီးအမျိုးရာလွတ်တော်မဲဆန္ဒနဲ့အမတ်ကိုနေရာမှာမဟုတ်တော့ပဲနေပြည်တော်မဲဆန္ဒနဲ့ဖက်ကိုပြောင်းရွှေ့စီရင်တင်ဖို့ဒီညနေပဲဆုံးဖြတ်ခဲ့တယ်လို့ကြန့်ခိုင်ရေးပါတီတာဝန်ရှိသူတို့က VOA ကိုပြောပါရယ်တနင်္ဂနွေလုံးအတိုင်းဒါအရဆိုရင်တော့တမတော်ဖက်ကအရာရှိ50ဝန်းကျင်လောက်ယူနီဖောင်းလဲပြီးလာမယ့်ရွေးကောက်ပွဲမှာကြန့်ခိုင်ရေးပါတီကနေဝင်ရောက်ရှင်ပြိုင်သွားမယ်လို့လည်းသိရပါရယ်ရှင်ခုတစ်ဆက်တည်းတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ UNHCR ဂုံတူးဆောင်တပ်သမားဟောလိဝုဒ်ရုပ်ရှင်မင်းသမီးအင်ဂျလီနာဂျူလီရဲ့ခီးစဉ်အကြောင်းပြောပြချင်ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အထူးတပ်သမားဟောလိဝုဒ်ရုပ်ရှင်မင်းသမီးအင်ဂျလီနာဂျူလီဟာဒီကနေ့မြန်မာသမရဦးသိန်းစိန်နဲ့ရောပြည်တော်စုလွတ်တော်နာရကသူရဦးရွှေမန်းနဲ့ပါတိချစီတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံကပြည်တွင်းရွှေ့ပြောင်းဒုက္ခသည်တွေနဲ့လိင်အကျန်းဖက်မှုဆိုင်ရာအရေးကိစ္စတွေကိုဆွေးနွေးဖို့အတွက်မင်းသမီးအင်ဂျီလီနာဂျူလီပစ်ဟာ UNHCR အထူးတန်တမန်အဖြစ်နဲ့မြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်တယ်လို့သူပြောခွင့်ရသူက VOA ကိုပြောခဲ့ပါတယ်။သမရဦးသိန်းစိန်လွတ်တော်နာယကအသူရဦးရွှေမန်းကကွေရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်သမရယုံဝန်ကြီးဦးအောင်မင်းတို့နဲ့ဒီကနေ့တွေ့ဆုံခဲ့တယ်လို့သိရပါဗျ။ပဋိပက္ခအခြေအနေအတွင်းလိန်အကျန်းဖက်မှုတာစီကကွေရေးလှုပ်ရှားမှုပူးတွဲတည်ထောင်သူလည်းဖြစ်တဲ့တရုတ်ဆောင်ဂျိုလီပစ်ဟာမြန်မာနိုင်ငံကိုတောင်ဆန်းစုကြည်ရဲ့ဖိတ်ကြားမှုအရလာရောက်ခြင်းလည်းဖြစ်တယ်လို့ဆိုပါရယ်။ဒီခီးစဉ်ဟာ Mrs. Jolie Pitt ရဲ့ပထမဦးဆုံးမြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်ဖြစ်ပါရယ်။ဒီခီးစဉ်အတွင်းမှာပြည်ရင်းရွှေ့ပြောင်းဒုက္ခသည်နဲ့ကိုယ်တိုင်တွေ့ဆုံရဖို့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ကိုတွားရောက်ဖို့လည်းအစီအစဉ်ရှိပါရယ်။မင်းမီအင်ဂျလီနာဂျိုလီပစ်ဟာ2002ခုနှစ်ကတည်းကထိုင်းနိုင်ငံနယ်စပ်ကဒုက္ခသည်တွေအရေးလေ့လာရင်းမြမအရေးကိုစောင့်ကြည့်နေခဲ့သူတူလည်းဖြစ်ပါရဲ့ရှင်။ VOA ကနေပုတ်ထူးနေတဲ့တဲ့တွေကိုဆက်လက်တင်ပြနေပါရယ်။သောတာရှင်များရှင်။အသက်ရှင်သူတွေကိုရမကကွဲလွန်ခဲ့သူတွေအတွက်ပါကုညီဆောင်ရွက်ပေးနေသူဦးကျော်သူကိုအခုနှစ်အတွက်ရမန်မက်ဆေဆေဆုရှင်ဖြစ်ရွေးချယ်လိုက်ကြောင်းဆုရွေးချယ်ရေးအဖွဲ့ကကြေညာလိုက်ပါရယ်။မြန်မာနိုင်ငံရဲ့6ဦးမြောက်ရမန်မက်ဆေဆေဆုရှင်ဖြစ်လာတဲ့အကယ်ဒမီဦးကျော်သူကတော့ဒီလိုဆုရွေးချယ်ခံရတဲ့အတွက်သူ့ရဲ့လူမှုကူညီရေးလုပ်ငန်းတွေကိုပိုးပြီးလှုပ်ဆောင်ဖို့တွန်းအားဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။နိုင်ရေးကူညီမှုအပါအဝင်လူမှုရေးလုပ်ငန်းတွေနဲ့ကြော်ကြားသူအကယ်ဒမီရုပ်ရှင်မင်းသားကျော်သူကို 2015ခုနှစ်အတွက် Raymond Messese ဆုရှင်ဖြစ်ရွေးချယ်လိုက်တဲ့အကြောင်းဖိလစ်ပိုင်အခြေစိုက် Raymond Messese Award Foundation ရဲ့ဘုတ်အဖွဲ့ကကြေညာလိုက်ပါတယ်။အာရှတိုက်ရဲ့ Nobel ဆုလို့တောင်တင်စားခံရတဲ့ Raymond Messese ဆုချီးမြှင့်ခံရတဲ့အတွက်လက်ရှိလူမှုကူညီရေးလုပ်ငန်းတွေမှာပို့ပြီးတော့တွန်းအားဖြစ်စေပါတယ်လို့ Academy ရုပ်ရှင်မင်းသားကျော်သူကပြောပါတယ်။
ဒီအားဒီအရာကျွန်တော်ရုပ်ရှင်လောကမှာဆိုအကယ်မီစုလို့ပေါ့ဗျာကိုရီးယားတကယ်ကယ်မီရတဲ့နောက်ပိုင်းကိုရိုက်တဲ့ကားတိုင်းကအကောင်းဆုံးပြောင်းလုပ်တယ်လို့ဒီလူမျိုးရေးစုကြတော့ဒီအားလည်းကိုကပုံပြီးတော့အများသက်ပုံလောက်ရမယ်ဆိုရဲဒီစိတ်ဓာတ်မျိုးဖြစ်လာတယ်ပြီးတော့ကိုလောက်သားတဲ့ပြင်မတဲ့ဟာတွေအားလည်းဒါကိုကျဲဟိုကအင်အားတွေပေါ့အင်အားတွေရဆိုပါတယ်ဒီစုရမယ်ဆိုတော့မတင်တော့ဘူးဒီဒီအားအဲဒီလိုလေဒီကလေးလာပြီးတော့မှဒီပြီးလိုက်တဲ့စုဖြစ်တော့အဲကျွန်တော်လည်းတန်ဖိုးချရမှာပေါ့
တက်ရှိထင်ရှားရှိနေသူတွေကသာမကကွယ်လွန်သူတွေအတွက်ပါနိုင်ရေးကူညီမှုအသင်းထူထောင်ပြီးဖြည့်ဆည်းပေးနေတဲ့ဥကျော်သူရဲ့လူမှုရေးလုပ်ငန်းတွေကိုအတိအမှတ်ပြုတဲ့အနေနဲ့ရွေးချယ်ခဲ့တာဖြစ်တယ်လို့လည်းအာရှတိုက်ရဲ့နိုဘယ်လို့တင်စားခေါ်ဝေါ်ကြတဲ့မက်ဆေးဆေးစုရေးချယ်ရေးအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်လူမှုအကျိုးပြုလုပ်ငန်းတွေဆောင်ရွက်တာကြောင့်အာဏာပိုင်တို့ရဲ့အနှောက်အယှက်ပေးတာတွေနဲ့ရင်ဆိုင်ခဲ့ရသူတဦးလို့လည်းကြေညာချက်ကဖော်ပြပါတယ်။ဥကျော်သူကတော့အခက်အခဲအတားအဆီးတွေကအခုချိန်ထိလည်းတချို့နေရာတွေမှာရှိနေစေဖြစ်တယ်လို့ပြောပါတယ်။2002ခုနှစ်ရဲ့ Raymond Messese ဆုရှင်ရွှေပြောင်းအလုပ်သမားတွေနဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးသူဒေါက်တာစင်တီယာမောင်ကတော့အခုလိုနိုင်ရေးကူညီမှုအသင်းရဲ့အကြီးအကဲဥကျော်သူကိုစုချင်းမြင့်လိုက်တာဟာဆိုရင်နိုင်ငံအတွက်ဂုဏ်ယူစရာဖြစ်တယ်လို့လူငယ်တို့အတွက်လည်းအတူယူစရာဖြစ်တယ်လို့ပြောပါတယ်
။အဲ့ဒီစုနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အထူးကျင်းတော့ဒီလိုဒီမိုကရေစီစီထားတဲ့အချိန်မှာဒီလွတ်လပ်တဲ့လူမျိုးရှိပြီးအခွင့်အရေးတွေရဲ့ပါဝင်ဖို့အခမ်းအနားကိုပြင်ဆင်မှုမှာပေါ့နော်။ဥကျော်သူအနေနဲ့ကစီထောက်ခဲ့တယ်ပေါ့နော်။စီထောက်ခဲ့တဲ့မြန်မာနိုင်ငံမှာရှိတဲ့အဲဒီလိုဒီအများကြီးတွေကဒီပြည်ကျန်ရေးစီဝင်သွားပြီးတော့ဒီဖို့ရေးစိတ်ဓာတ်ပြင်တင်မှုတွေဟောအမြင်လာဆောင်မှုတွေဒါတော့ဒီဘောင်းဆောင်ရွက်မှုတွေပေါ့နော်အများကြီးဆောင်ရွက်နေတယ်ကြာသူတို့ကျင်းတော့လက်ရှိဒါတော့ဒီဒီမိုကရေစီကြီးပြင်းကြောင်းလည်းဆောင်ရွက်နေတဲ့အချိန်မှနဲ့နောက်တော့ဒီကျွန်တော်တို့လက်ရှိအနာရှင်အောက်မှာကျင်းလာတဲ့ကျွန်တော်တို့ပြည်ပြည်လူတွေကျွန်တော်တို့ပြည်သူလူထုတွေအတွက်တော့အဲဆက်လက်တဲ့လူထုချစ်ပြီးဖွဲ့စည်းတဲ့အခမ်းအနားနဲ့ဒီတဲ့မှုကိုပို့တော့နားလေသဘောပေါက်လာပြီးတော့ဖွင့်ဖို့ပို့ပြီးလည်းပို့ပြီးတော့များလာတဲ့ကြောင့်ကျွန်တော်တို့မြန်မာပြည်ကတော့အထူးသဖြင့်တော့ဒီအာရှနိုင်ငံတွေမှာလည်းအရေးကြီးတဲ့ကောင်းချောက်ကောင်းမှုဖြစ်တဲ့ကြောင့်အများကြီးကျွန်တော်တို့နိုင်ငံအတွက်လည်းပုံကြီးစရာကောင်းပါတယ်
။ဖိလစ်ပိုင်နိုင်ငံရဲ့တတိယမြောက်သမ္မတ Raymond Messese ရဲ့ခေါင်းဆောင်မှုကိုဂုဏ်ပြုတဲ့အနေနဲ့1958ခုနှစ်ကစလို့အာရှဒေသတစ်လွှာကလူမှုအကျိုးစီးပွားကိုထမ်းဆောင်ခဲ့ကြသူတွေတဘာဝပဝင်းကျင်တဲ့လူအခွင့်အရေးရှေ့ရှုဆောင်ရွက်တဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုရွေးချယ်ပြီးနှစ်စဉ်ချီးမြှင့်လာခဲ့တာဟာဆိုရင်58ကြိမ်မြောက်ရှိခဲ့ပြီဖြစ်ပါတယ်။ Raymond Messese ဆုချီးမြှင့်ခံရသူမြန်မာနိုင်ငံသားလဲ6ဦးထိရှိလာပြီဖြစ်ပြီး1959ခုနှစ်ကတီတီလူးစ်နဲ့ဦးလောယုံလို့ခေါ်တဲ့ Edward လောယုံတို့ပထမဆုံးရွေးချယ်ချီးမြှင့်ခံရပြီးနောက်ပိုင်းဒေါက်တာစင်တီယာမောင်ကစောဝါ Lafayette Siron နဲ့ဒီနှစ်မှာတော့ဦးကျော်သူတို့ချီးမြှင့်ခံရတာဖြစ်ပါတယ်။စုချင်းမြပွဲကိုတော့ဖိလစ်ပိုင်နိုင်ငံမှာကျင်းပမှာဖြစ်ပြီးဥကျော်သူကတော့စက်တမလ၁ရက်နေ့မှာစုကိုလက်ခံရယူဖို့ရှိနေပါတယ်။တာယာဝါပြောတဲ့အာရှတိုက်ဖြစ်လာစေဖို့မျှော်လင့်ချက်အဖြစ်ရည်ညွှန်းပြီးချီးမြှင့်တဲ့2015ခုနှစ်မက်ဆေးဆေးစုရှင်ရေးထဲမှာတော့မြန်မာနိုင်ငံကဥကျော်သူအပြင်လာအိုနိုင်ငံကရိုးရာအမွေနှစ်ပိုးတဲ့လုပ်ငန်းကိုထိန်းသိမ်းရင်းအမျိုးသမီးအခွင့်အရေးတွေကိုကာကွယ်ဖို့ကြိုးပမ်းခဲ့သူကိုမလီချက်တဝန်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာရိုးရာအမှုပညာမပြောက်ပြတ်အောင်ကြိုးပမ်းခဲ့သူလီဂါယာဖာနန်ဒိုအမီလ်ဘန်ဆာနဲ့အိန္ဒိယနိုင်ငံမှာစင်ရသားတွေအတွေ့ရေရှည်ဖွံ့ဖြိုးရေးကူညီပေးတဲ့အရှုဂုပ္တာအိန္ဒိယနိုင်ငံကအကျင့်ပြည့်ချစားမှုတွေကိုတိုက်ဖျက်ဖို့ကြိုးပမ်းသူဆမ်ဂျစ်ချတာဝဒီတို့လည်းပါဝင်ကြပါတယ်ရှင်
မတင်ကြီးထိုက်စုစည်းတင်ပြတော်ရပါရှင် VOA ကနေပုတ်ထုံးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကတော့2392 3155 လေးဖြစ်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇူလိုင်လ29ရက်ဗုဒ္ဓဟူးနေ့ညပိုင်းအသံလွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးသွားမယ့်ည10:00 NIT စီစဉ်တွေကို line meter 24 25 51အပြင်လိုင်းလက်မီတာ190ရို့ကနေတိုးချဲ့ဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့အပတ်စဉ်ကဏ္ဍထဲမှာနားဆင်ရမှာတော့
ဒိုင်းနာဒီကရီမှာ90ပြည့်နေတဲ့အချိန်မှာတူတဲ့အချက်တစ်ချက်ရှိတယ်
SNLD ကြားကောင်းပါတီရဲ့ဝိုင်းရင်ကောင်းဆောင်သူဖြစ်တဲ့ဦးဆိုင်ညွန့်လည်းမှာရှင်အပြည့်စုံကိုဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်မှာနားဆင်ရမှာပါ။ဒါအပြင်အခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စဉ်ကဏ္ဍတွေထဲမှာတော့မြမမီဒီယာမြင်ကွင်းနဲ့မြမတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးမြမမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရအောင်ပါ။ဒီတစ်ပတ်မှာတော့ထူးထူးကဲကဲမိုးရွာသူမှုကြောင့်မြမနိုင်ငံတွင်ရေကြီးရေရှမ်းဖြစ်နေပြီးလူသေဆုံးမှုတွေဖြစ်နေတဲ့အခြေအနေအုံနောက်သွေးကြောပြက်ပြီးသေဆုံးသွားတဲ့ဦးအောင်တောင်ရဲ့နာရီသတင်းကိစ္စတွေကိုနားဆင်ကြပါမယ်။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါရရှင
်။အခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာကောက်လှုပ်တင်ပြဖို့ရည်ရွယ်ထားတဲ့အကြောင်းအရာတွေကတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံအထက်ပိုင်းဖြစ်တဲ့စကိုင်းတိုင်းကမ့်ဘလူးကောလင်းကျွန်းလှမြို့နယ်တွေမှာဆက်တိုက်ဆူသလိုမိုးရွာသွန်းပြီးတော့ရေကြီးနေတာကြောင့်မန္တလေးမြစ်ကြီးနားရထားလမ်းကားလမ်းတွေမှာယာယီအဖြစ်ပြတ်တောက်မှုတွေရှိနေခဲ့ပါတယ်ရေကြီးရတဲ့အကြောင်းရင်းနဲ့ရေကြီးတာကိုအစိုးရကဘလို့ကင်တွယ်ကြသလဲဆိုတော့ကစိတ်ဝင်စားစရာအချက်တွေပဲဖြစ်တယ်လို့မီဒီယာတွေမှာဖော်ပြနေပါတယ်ရေကြီးတဲ့အကြောင်းချက်တွေထဲမှာတဘာဝပတ်ဝန်းကျင်ပျက်စီးခြင်းယာတီဥတုပြောင်းလဲခြင်းစတာတွေပတ်ဝန်းတယ်လို့လူတွေရဲ့စီမံခန့်ခွဲမှုအလွဲမှားတွေကလည်းအချက်တစ်ချက်ဖြစ်တယ်လို့မီဒီယာတွေကဝေဖန်သုံးသပ်နေကြပါတယ်စီမံခန့်ခွဲမှုအလွဲဆိုရမှာအရင်အစိုးရတွေလက်ထက်တွေကစိုက်ပျိုးရေးအတွက်တလောက်မလိုအပ်တဲ့ဆယ်တွေကိုဟိုနာဒီနာဆောက်လုပ်ခဲ့ကြတာကြောင့်ဖြစ်တယ်လို့တချို့ကသုံးသပ်ကြပါတယ်။ဒုတိယချက်ဖြစ်တဲ့လူလုတဲ့အကြောင်းကတော့သခိုင်းတိုင်းအထက်ပိုင်းနဲ့ကချင်ပြည်နယ်ကတစ်တန်းပေါင်းတိမ့်တန်းချီးပြီးတော့ထုတ်လုပ်ခဲ့ကြတာပါ။အဲ့ဒီလိုတစ်တွေခုတ်လွန်းလို့အကျိုးဆက်ကမြေကြီးကနေရေကိုထင်းထင်စွာမရှိဘဲနဲ့မိုးရာသီမှာရေကြီး၊နွေရာသီမှာအပူချိန်လွန်ခဲ့တဲ့အကျိုးဆက်ကိုအားလုံးခံနေကြရတဲ့သဘောလို့ဝေဖန်တာလေးရှိပါတယ်။နောက်တစ်ချက်ကတော့ရေကြီးတာကြောင့်ဒုက္ခရောက်ရတဲ့ပြည်သူတွေကိုအစိုးရရဲ့ကယ်ဆယ်အကူအညီပေးမှုမလုံလောက်တဲ့ပြဿနာပါ။နိုင်ငံတော်တော်များများမှာတဘာဝဘေးအန္တရာယ်ကြုံရပြီးဆိုရင်အစိုးရအနေနဲ့ရှိသမျှအင်အားအရင်းမြစ်တွေကိုထုတ်သုံးပြီးတော့လူထုကိုထိခိုက်မှုအနည်းဆုံးဖြစ်အောင်ကြိုးစားကြလိမ့်ရှိပေမဲ့မြန်မာနိုင်ငံမှာတော့အစိုးရရဲ့ကူညီမှုကဘေးဒဏ်ခံနေရတဲ့လူထုတွေကိုလိုအပ်တာထက်အများအန်းလျော့နည်းနေလိမ့်ရှိတဲ့ပြဿနာဖြစ်ပါတယ်။အဲဒါကြောင့်ပရဟိတစေတနာရှင်ကူညီသူတွေရဲ့အခမ်းအနားကအခုချိန်ထိအရေးပါနေစေဖြစ်တာကိုတွေ့ရပါတယ်အခုလိုရွေးကောက်ပွဲနှိကပ်လာနေတဲ့ကာလမှာပြန်လဲအရွေးခံဖို့ရည်ရွယ်ထားတဲ့လက်ရှိအစိုးရအနေနဲ့ကယ်ဆယ်ကူညီရေးတွေအင်တိုက်အားတိုက်လှုပ်ဆောင်တာမတွေ့ရခြင်းဟာအံ့ဩစရာဖြစ်တယ်လို့လည်းဝေဖန်သုံးသပ်ကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့ The Voice သတင်းစာနဲ့အပတ်စဉ်ထုတ်ဂျာနယ်ရဲ့ Editor ချုပ်တဦးဖြစ်သူဦးကျော်မင်းဆွေကအခုလိုသုံးသပ်ပြောဆိုပါတယ်
ဖြစ်ဖြစ်ချင်းဒီရေကြီးတဲ့ကိစ္စတွေဘာတွေဖြစ်ဖြစ်ချင်းအဲ့အတွက်ကျွန်တော်တို့ဟိုလှင်လင်းမြန်မြန်လုံနိုင်တဲ့ဟာကျွန်တော်တို့မတွေ့ရဘူး။အဲ့တော့မတွေ့ရတဲ့အပြင်ကိုအခုချိန်ထိတာတချို့ရေဘေးတင်တဲ့နေရာတွေမှာဒီသူတို့ပြန်တော့ calling အတွင်းပိုင်းရွာတွေပေါ့နော်။ရေတန့်တောင်မှရေတောင်မှတောက်ဖို့ရေတောင်မှအင်တန်ခက်ခဲနေတဲ့နေရာတွေရှိတယ်။ဆိုလိုချင်တာဒါမျိုးတွေကိုဒီနေရာတာဝန်ရှိဆုံးကအစိုးရပေါ့ဗျာ။ဟိုဘာပဲဖြစ်ဖြစ်အစိုးရလုပ်ပြီဆိုလို့ရှင်တော့အစိုးရကကြည့်ဖို့လူဒီကိစ္စကတော့ဒါရှင်းတယ်အစိုးရလုံမှာတော့ဒီတန်ကိုခံဖို့ခံနိုင်ရည်ရှိဖို့တော့ပြင်ထားရမယ်။အဲ့ဒီခံနိုင်ရည်မရှိရင်တော့အစိုးရမလုပ်ဘူးပဲရှိတာပေါ့။ဒါပဲအစိုးရတက်တဲ့ဒီဟာပဲဖြစ်မှာပေါ့နော်။ကျွန်တော်ပြောချင်တာဦးသိန်းစိန်အစိုးရမှုလည်းပြောတာမဟုတ်ဘူး။နောက်ကြ NLD အစိုးရလည်းဖြစ်လာမယ်ပြင်ထား
။ရည်ကြီးတဲ့သတင်းကိုတင်ပြပြီးမှတော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့လက်ယုံတစုအကြမ်းဖက်မှုတွေဥပဒေနဲ့မညီတဲ့နှိမ်နှင်းမှုတွေလောက်ကျံမှုတွေကိုအကောင့်ထဲဖော်သူညွှန်ကြားသူလို့ပြည်သူတွေကတန်တရားရှိတဲ့ဆက်မှုတက်ဝန်ကြီးဟောင်းကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့အတံပင်ကဥအောင်တောင်းဇူလိုင်လ23ရက်နေ့ကကွယ်လွန်သွားတဲ့သတင်းဖြစ်ပါတယ် Gula Sabima, Uongtong, Unok, Twijo Pialu, Seyong Diare, Singapore, Liene, Tesong Tore, Sure Trini, Jadia Bideno, Uongtong, Majama Rau, Wamia, Wanda, Pichare, Yidari, Social Media Boma, Anambia, Dugayabare, Teshuadong, Badadia, Soma Yayo, Yama Lumue, say that the Bora Yaba, Lud Udia, Majama Boma, Wanda, Saitamu, Matate Mu Sobido, Yidara Mule, Shibare. Dichaku, Lila, Tatuja, Timesuin, Anashin Sene, Kik Gonsema, Anago, Nimiozone, Tombido, Taika, Inazugo, Pukwebu, Season 2, Tampie, Gonya, Gonjote, Mimie, Josiwau, Lolo, Dulu, Piduga, Nale, Yusa Tarajao, Sotobanga, Timbia Gedru, Wanda, Gejare, the Bolu, Tonta, Naimare, Dichene Patalu, Wayan, Trinza, Sai, Upite, Nyama, Trin, Logama, Ataye, Afin, Twijo, Afin, Ejinzo, Trinza, Sai, Upitu, Ukmongli,
ผู้ตอกจาก็อกุโลต้งตับบาเรอสัวพ่อมาปาเรวินิจิตอมะมะเจ้านี่หาเปิ้นมาอนันตมัสบ่เปียโหปอผิดนี่บิเมไอ้เฉมาอู้อู้หว่องตองอะมะซุผิดนะครับเอออะไรจนเราตะเยตะมานี่นี่ก็ไม่สวยเนาะมีมิสิเวเนี่ยมีโหมะถั่วบิแต่มีโหเนี่ยบ่รู้ซะเราตู้ตะหยกแท้จะมาตู้เนี่ยมีโหเนี่ยอะหมายถั่วนะครับถ้าตะคู่จนเราสร้างซะล่ะป่อ ကျွန်တော်တို့အဲဒီဘိန်းနောက်ပိုင်းမှာသူကတော့ဒီမြက်ကွာပြန်ပြီးတော့သူကိုဆယ်လို့မရတော့ဘူးအဲ့ဒါဘယ်မှာကြတော့လာပေါက်ပွဲလဲဆိုတော့အခုမတော်တဆပါဗျာဟိုအုံတော်ပြောချက်ပြန်ဆုံးသွားတဲ့အချိန်မှာအဲ့ဒီခါအဲ့ဒီမှာအကုန်လုံး Facebook ပေါ်မှာထွက်လာရတယ်။အတော် သူမနိုင်ငံအထက်ပိုင်းရေးကြီးတဲ့သတင်းဥအောင်တောင်းရဲ့နိုင်ရေးသတင်းတွေအပြင်အခုတစ်ပတ်မှာစစ်ဝင်စားစရာကောင်းတဲ့တခြားသတင်းတွေကတော့လွတ်တော်နိုင်ကသူရဥရှင်မန်းကိုသူရွေးချေထားခံရတဲ့ဇေယျသီးမျိုးနယ်တပ်မတော်သားတွေကကိုယ်စားလှယ်ဖြစ်ကနေရုတ်သိမ်းမှုစာပေးဖို့တယ်ဆိုတဲ့သတင်းအခုဖြစ်ရတဲ့ကလွတ်တော်နိုင်ကသူရဥရှင်မန်းနဲ့တက်ကထောက်ခံထားတဲ့လက်ရှိသမ္မတဥသိမ်းဆိုင်တို့ကြားအ
တဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာပါရှင်ခုတော့မြန်မာအရေးသုံးသပ်ချက်အလဲပါဒီတစ်ပတ်မြန်မာမြန်မာရေးရာအစီအစဉ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းရင်းသားပါတီတွေနဲ့ရှင်းပြိုင်အရွေးခံမယ်ဆိုရင်တိုင်းရင်းသားပါတီတွေအတွက်ရင်းနှီးနာဆိုင်နှင်းနာနိုင်စရာအကြောင်းရှိပါသလားတိုင်းရင်းသားတွေလိုချင်နေတဲ့အခွင့်အရေးတွေကိုNLD အနေနဲ့အပြည့်အဝဖော်ဆောင်ပေးနိုင်လိမ့်မယ်လို့တိုင်းရင်းသားပါတီတွေကယုံကြည်ကြပါရဲ့လားဆိုတာကို SNDP ကြားဖြူအမတ်ဦးရဲထွန်း NLD ပြောခွင့်ရဒေါ်နန်းခင်ထွေးမြင့် SNLD ကြားခေါင်းပါတီဝရင်ကောင်းဆောင်သူဦးဖြစ်တဲ့စိုင်းညွန့်လင်းတို့နဲ့ဦးကျော်စန္နာတို့ကဆွေးနွေးသုံးသပ်ထားပါရဲ့ရှင
်ရဲထွန်းခင်ကအခု2015ရွေးကောက်ပွဲနီးလာတဲ့အချိန်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းရင်းသားဒေသကြီးကိုစီရင်ဆင်ပါတယ်အဲ့ဒီခါမှာတိုင်းရင်းသားတချို့စီကအသံတွေဗာကြလာရလဲဆိုတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ကတော့သူတို့ကြိုးဆိုပါတယ်အားပေးပါတယ်ဒါပေမဲ့တိုင်းရင်းသားဒေသတွေမှာလာပြီးသူတို့ပါတီနဲ့ရှင်းရွေးခံမဲ့ကိစ္စကိုတော့နည်းနည်းသူတို့ကိုဦးစားပေးသင့်တယ်ဆိုတဲ့သဘောမျိုးပြောကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဦးရထွန်းရဲ့အမြင်ကိုပထမဆုံးပြောပြပါခင်ဗျာ
ကျွန်တော်ရဲ့အမြင်ကတော့အဲ့ဒီလိုဦးစားပေးတာဒါမှမဟုတ်ရှောင်ပေးတာဆိုတဲ့ဟာကတော့ဟိုနှစ်ပါတီချင်းရဲ့ဒီသဘောထားနဲ့ပဲခိုင်တာပေါ့လေဒါပေမဲ့ဒီမိုကရေစီစနစ်မှာကတော့ဒီလိုပဲပြင်ကြရမှာပဲအတူကဘယ်ပါတီကဘယ်ပုဂ္ဂိုလ်ကဒီလိုလူအကျိုးစီးပွားကိုတကယ်ထောင်ရနိုင်တယ်လဲတကယ်ကိုစားပြုနိုင်တယ်လဲဆိုတာကတော့ဒီအလုံးနဲ့တက်တည်ပြကြရမှာပေါ့လေဒါကြောင့်မလို့ဒီလိုပြင်ချင်းအတွက်ကိုကျွန်တော်အနေနဲ့တူချင်းသဘောထားအရာပြောမယ်ဆိုရင်တော့ဘာမှကျွန်တော်ဆင်မြင်ချက်မရှိပါ
ဘူး။ဒါပေမဲ့ဦးရထွန်းတို့ရဲ့ပါတီတို့ဘိုးတော်ကနိုင်ငံရဲ့ရခိုင် ALD တို့ SNL တို့အဲ့လိုပါတီတွေကတော့တိုင်းဒေသတွေမှာဘယ်သူရှင်လာလာခင်ဗျားတို့ပါတီတွေကအနိုင်ရနေတယ်ပေါ့ထိတ်ဆုံးကနေပြီးတော့ဆိုတဲ့သဘောမျိုးတော့ဒါနားလည်နိုင်ပါတယ်ဒါပေမဲ့အခုစိုးရင်လည်းလို့ပြောတဲ့တိုင်းဒေသတချို့ကသူတို့ပါတီငယ်တွေဖြစ်တယ်ဖွဲ့စားပါတီတွေဖြစ်တယ်အဲ့ဒါကြောင့်သူတို့ဟာသူတို့အင်အားကိုသူတို့စိတ်မချလို့အဲ့လိုစိုးရင်စိတ်နဲ့ပြောလို့ထင်ပါတယ်အဲ့ဒီကိစ္စကိုဘယ်လောက်စာနာနိုင်ပါလဲခင်ဗျာ
ကျွန်တော်ကတော့ကျွန်တော်အခုပြောတဲ့သဘောထားတွေကတော့ကျွန်တော်တူးချင်းရဲ့သဘောထားတွေပဲရှိမှာပေါ့လေကျွန်တော်ကတော့ဒီမိုကရေစီကိုယုံကြည်တယ်ဒီမိုကရေစီကိုယုံကြည်တယ်ကျွန်တော်တို့စွတ်တော်ကိုယ်စားလှယ်တွေဓမ္မမဟုတ်ပြည်သူကိုယ်စားလှယ်ဆိုတာတွေကပြည်သူလူထုအကျိုးစီးပွားကိုကျွန်တော်တို့ ဒီထောင်ရပေးဖို့တာဝန်ရှိတယ်အဲ့တော့ကြိုင်းဆိုင်မှုဆိုတာဒီမိုကရေစီနဲ့မှာအဲ့ဒါမှတ်ချောက်တစ်ခုပဲလေအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုကြိုင်းဆိုင်တာကိုတားတယ်ဒါမှမဟုတ်မပြိုင်ပါနဲ့လို့စိုးရိမ်နေဆိုတာကဒီမိုကရေစီနဲ့ဆန့်ဘူးလို့ကျွန်တော်ကယူဆတယ်ဒါပြန်ရမှာပဲအဲ့တော့ဘယ်သူကဒီလိုလူကိုတကယ်ကိုစားပြုတယ်လဲတကယ်ထောင်ရပေးနိုင်တယ်လဲဆိုတာကလည်း ဲ့ပါတီတကယ်ကိုစားကြည့်တဲ့သူဖြစ်ချင်မှလည်းဖြစ်မှာပေါ့ဒီ NLD ပါတီကလည်းတိုင်းရင်းသားတွေကိုကိုစားပြုပါတယ်လို့သူပြောပေမဲ့လည်းတကယ်လက်တွေ့မှာတိုင်းရင်းသားတွေရဲ့အကျိုးစီးပွားဒီတိုင်းရင်းသားတွေရဲ့ဒဏ်တူအခွင့်ရေးရဖို့ဆိုတဲ့ဟာတွေကိုဖောက်ဆောင်နိုင်တဲ့ပါတီဖြစ်ချင်မှလည်းဖြစ်မှာပေါ့အဲ့တော့ဆိုလိုချင်တာကတော့ကျွန်တော်ပြောချင်တာကရှင်းပြန်ပြီးတော့လက်တွေ့လုပ်တဲ့ဖြစ်စဉ်တစ်ခုဖြတ်သန်းပြီးမှသာလင်ဒါကိုသိနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ရှင်းပြန်တာကိုကျွန်တော်တော့ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ကျွန်တော်တော့ဒီခန့်ကျင်တာကန့်ကွက်တာစိုးရိမ်တာကျွန်တော်မရှိဘူ
းအဲ့တော့တိုင်းရင်းသားပါတီတွေကလိုလားကြတယ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းရင်းသားရေးကိစ္စမှာတိုင်းရင်းသားပါတီတွေအထူးသဖြင့်ဥယျာဉ်ထွန်းတို့ပါတီရဲ့ခံယူချက်နဲ့တိုင်းရင်းသားရေးမှာဒဏ်လူရှိတယ်လို့ယူဆပါသလားခင်ဗျာ
အဲ့ဒါနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့ NLD ပါတီကအခုတိုင်းရင်းသားတွေအာယုံစိုက်နေတဲ့ကျွန်တော်တို့နိုင်ငံကိုဖက်ဒရယ်စနစ်ပြီးသားအောင်ဖက်ဒရယ်စနစ်ပြည်ပြင်အောင်သွားဖို့ဆိုတဲ့စိတ်ဝင်စားမှုမျိုးအဲဒီအားနည်းနေတာတော့ပြရတယ်သူတို့ဒီဟာနဲ့ပတ်သက်လို့စိတ်ပြီးတော့ဒီသူတို့ရဲ့ပါတီ policy တွေမှာအခြားပြတာတွေတော့၎င်းဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းတွေမှာလည်း၎င်းမတွေ့ရဘူးအဲ့ဒါကိုထောက်ချီရှုခြင်းအားဖြင့်ကတော့အဲတိုင်းရင်းသားတွေရဲ့တန်းတူခွင့်ရေးဖက်ဒရယ်ဆိုတာပါဖက်ဒရယ်စနစ်ဆိုတာပါဆိုတာကိုသူတို့ဒီအဲနားလည်မှုအားနည်းတာတော့၎င်းဒါမှမဟုတ်စိတ်ဝင်စားမှုအားနည်းတာတော့၎င်းကျွန်တော်သတိထားမိပါတယ
်ဟုတ်ကဲ့ကျမတို့နန်းခင်ထွေးမြေသဘောထားကိုလည်းသိကြပါရဲတိုင်းရင်းသားတွေဘက်ကဆွင်စိတ်ရှိကြပါရဲဒေသခံတိုင်းရင်းသားပါတီတချို့ပေါ့လေဆီမကကိုယ်တိုင်တိုင်းရင်းသူတယောက်လည်းဖြစ်တယ် NLD မှာပါဝင်လှုပ်ရှားနေတယ်ဆိုတော့အဲ့ဒီတိုင်းရင်းသားတွေဘက်ကဆွင်မှုကိုဆီမအနေနဲ့ဘယ်လိုသဘောထားပါသလဲသူတို့ရဲ့ဆွင်မှုကိုနားလည်နိုင်ပါသလားဘာကြောင့်ဖြစ်ကြတယ်ထင်ပါသလဲဆီမကနား
လည်ပြီးနိုင်ပြီသူတင်ပြတော့မရှိဘူးဒါလို့လည်းဆိုတော့ကျမတို့ဥပဒေဒီမိုကရေစီဖြစ်တာကိုယ်တည်းကတိုင်းရင်းသားတွေရဲ့အရေးကိုစဉ်းစားလာတာစဉ်းစားလာတယ်ဆိုတာအခုမှမဟုတ်ပါဘူးကျမတို့အရေးသားဒီမိုကရေစီဖွင့်ပြခဲ့တိုင်းရင်းသားဘောမှာထားရှိတဲ့သဘောထားတွေကိုကျမယုံကြည်လို့တိုင်းရင်းသားတွေမှာထားတဲ့ကျမတို့ရဲ့ကောင်းဆောင်ရဲ့သဘောထားကိုလည်းယုံကြည်တယ်ကျမတို့ကျမတင်လာတော့ဒီအတွက်သိပြီးတော့တိုင်းရင်းသားတွေအစိုးရကြီးဆရာမလိုဘူးလို့ဘာလို့ကျမကအထဲထဲမှာတည့်တည့်မှုတွေလောက်ကင်နေတဲ့လူကြောက်နေနေတော့ဒီလိုပဲပြောချင်ပါ
ဆိုတော့တိုင်းရင်းသားတွေရဲ့ရေကောက်ပွဲမဲနိုင်အဆုံးပြင်းတိုင်းရင်းသားတွေလူကျင်တဲ့နိုင်ငံရေးဆန္ဒပြဝရေးကိစ္စဟာလည်းပဲဒီနေရာမှာအရေးကြီးတယ်ထင်ပါတယ်အခုတိုင်းရင်းသားတွေတောင်းဆိုတာစစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုပိုင်ပြဋ္ဌာန်းခွင့်အပြေဝရရှိရေးစတာတွေပြောနေကြပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့ဒီဆန္ဒအပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကဘယ်လိုရှိပါသလဲခင်ဗျာ
မပြောရမှာပါဘူးကျမတို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့မင်းတို့ကတော့ဟိုစိုက်ကြီးပဲကွာဒီကျမတို့ကတိုင်းရင်းသားပြည်ထောင်စုစစ်စစ်မှုဆိုတော့နော်ဖက်ဒရယ်ကိုကျမတို့ဟိုရင်လည်းပြောခဲ့တာပါဒီတိုင်းရင်းသားတွေလိုအပ်တဲ့ဟိုဒီဘောနော်ဖက်ဒရယ်ကိုတောင်းဆိုတဲ့နော်အခုပိုင်ကြက်တန်းကိုလည်းဘာလို့တောင်းဆိုထားလဲဟာကြီးဟိုရင်တော့အမေရိကန်ထားမှလုပ်တဲ့အစည်းအဝေးမှာကျမတို့ကနေပြတ်တက်ဖြစ်တဲ့ကျမတို့တော့အောင်စားစီရဲ့အစ်ကြီးကကြောင်ကြောင်တင်းတင်းထောက်ခံပြီးတော့ဆွေးနွေးခဲ့တာပ
ါဦးစန်းညွန်ခင်ဗျာတော်နန်းခင်ထွေးမြင့်ကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစကြတဲ့ကဖက်ဒရယ်ပြည်ထောင်စုစစ်စစ်မှုကိုလက်ခံခဲ့တယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ခံထားတဲ့ဖက်ဒရယ်မှုစစ်စစ်ဟာတိုင်းရင်းသားတွေရဲ့လူအချင်းနဲ့ထတ်တူကြတယ်လို့ပြောနိုင်ပါလားခင်ဗျာ
ဒီလိုလားဗျာသူပြောသလိုဖက်ဒရယ်စစ်စစ်မှုကိုလက်ခံခဲ့တယ်ဆိုတော့ကျွန်တော်တို့ကုဘာလာကိုတော့မှကိုပါဒီတွေပါပေါ့ဆိုင်နာပါဒီတွေထူတော့ကြတော့မလို့တော့ပါဘူးအဲ့တဲ့ဟိုကကျွန်တော်ခြေဆုံပြည့်ဝင်သွားမှာပါ
အဲ့တော့အခုဘယ်အချက်ကိုမေကွန်ထုတ်လို့ပါလဲသူတို့ပြောတဲ့ Federal System မူဟာတိုင်းသားရဲ့လူကျင်တဲ့ဟာနဲ့အဝင်ငွေကြမဖြစ်ဘူးဆိုရင
်အရှင်းအ
ရှင်တို့ပြောလို့ရှိရင်ကကျွန်တော်အမေကဒီမျိုးကြီးပေါ်ကြတာကျွန်တော်နဲ့မိတ်ဆွေအရင်းနေပါအရင်းခေါခေါနေပါအဲအမြဲတမ်းလည်းပဲဆက်သွယ်နေကြတာပါဒါပေမဲ့ကျွန်တော်ဆွေးနွေးထားတာလည်းတရားထားမှမရှိခဲ့ဘူးပြန်တော့ပြောမယ်ဆိုတော့ဒီအမေကဒီမျိုးကြီးပေါ်ကြတာဒီ commitment ရှိမှကြီးစားရမှာလည်းဆောင်လွှဲခဲ့တယ်ကြာတိုင်းငါနေတကတော့ commitment ဖြစ်စီခြင်းလေ commitment တစ်ခုရှိနေတယ်အကူတစ်ခုရှိနေတယ်အဲ့ဒါဘယ်လိုမှမဖြစ်ခဲ့ဘူးညာအဲ့ဒါကြောင့်အခက်အခဲတွေဖြစ်သွားတာနောက်ချက်ကျွန်တော်ပြောချင်တာအတိုင်းမှာဒီကနေ့မှာ90ပြည့်နေတဲ့အချိန်မှာဒီလိုအချက်တစ်ချက်ရှိရဲအဲ့ဒါကပါလေဆိုတော့အခုဒီနေ့ခုနှစ်ခုမှာအဲ့နာပါတီကြီးဆိုတာအရင်90ပြည့်နေတော့လို့တစ်ခုစီမဟုတ်တော့ဘူးလေပုစုနှစ်စုဝင်ပြီးကြံလို့ဖြစ်နေတယ်ဆိုအဲဆိုဒီကြတာနားလည်မှာပါနော်ဒီဒီနေတိုင်းဒီနေတိုင်းမှာအုပ်စုတွေရှိတယ်ဟုတ်အဲဆိုပါတီပေါ့ခလည်းလူမျိုးစုတစ်ခုတည်းနဲ့ပူဇော်ပြုပြီးပြိုင်နေဥက္ကမဟုတ်တော့ပဲအဲလူမျိုးတစ်ခုကပါပဲပါတီနှစ်ခုဖြစ်တယ်သုံးခုဖြစ်တယ်လေးခုဖြစ်တယ်စသည်လို့ဖြစ်ခဲ့တယ်အခုဒီ2015မှာဒါထူးခြားမှုဖြစ်တယ်သူတော့နိုင်ငံရေးကျက်ခတဲ့လူတွေများကဒါကိုစိတ်ဝဲလီကြားဝမှာဆိုတဲ့အဲ့ရားထဲမှာမှာနော်အမျိုးပြည်လူကြီးပြောချက်ကပြည်နေဒီမှာဝေမေရေးဆိုရင်မဲပြားပြားသွားမယ်အဲအဲ့ဒါကိုစိတ်ကြည့်ကြတာပါသူမဟာမိတ်ချင်းဆိုတော့ညီနိုင်တဲ့နယ်လို့ဆိုသူယူဆပါနော်အဲ့ယူဆရတယ်ကျွန်တော်တို့ဆွေးနွေးကြတယ်ရှိပါတယ်ဒါပေမဲ့ဒီနေ့ဒီချိန်ကြီးတော့ကျွန်တော်တို့အယူသားဆုံးပြောရမယ်ဆိုတော့လက်ဆန္ဒနယ်ဒီကိစ္စနဲ့ပတ်သက်တော့အသေးစိတ်ကျွန်တော်ဒါမှမဆွေးနွေးနိုင်ကြဘူးအဲ့ချက်အဲ့ဒီကတော့အခက်အခဲရှိတယ်ကွာ။
တော့ဥယျထွန်းတို့ပါတီရဲ့ NLD ဘောကနာတော့ဥယျထွန်းရဲ့တူဦးရဲ့သဘောထားအမြင်ပေါ်လေဒါတန်ဖိုးထားပါတယ်ကျွန်တော်တို့ပါတီအနေနဲ့အမြင်ကောပါတီအမတ်ပြောက်နေနေဘလောက်သိပါလဲခင်ဗျာ NLD ရဲ့တိုင်းရင်းသားရေးအပေါ်ဥယျထွန်းတို့ကြားပြူပါတီရဲ့သဘောထား
အဲကျွန်တော်တို့တိုင်းရင်းသားအရေးကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ပါတီရဲ့သဘောထားကတော့ဖက်ဒရယ်စနစ်ကိုဒီသွားဖို့ပါပဲဖက်ဒရယ်စနစ်ကိုသွားဖို့မှာကျွန်တော်တို့ကယခုလက်ရှိအပြည်နယ်ခုနှစ်ခုနဲ့တိုင်းဒေသကြီးခုနှစ်ခု14ခုဒီ2008ဖွဲ့စည်းပုံခြေကဥတွေကပိုင်းခြားထားတဲ့အတိုင်းကိုကျွန်တော်တို့ကလက်ခံတယ်သို့တော့အဲ့ဒီဒီပြည်နယ်နဲ့တိုင်းဒေသကြီးတွေကိုပေးထားတဲ့ကျွန်တော်တို့ဒီလုပ်ပိုင်ခွင့်အာဏာပေါ့နော်ဥပဒေပြည်ရေးနဲ့အုပ်ချုပ်ရေးအာဏာတွေကိုဖက်ဒရယ်စနစ်တစ်ခုပြည်ပြည်ပြည်ပြည်ဖြစ်အောင်ပေါ့ကိုယ်ကျမကိုဖန်တီးနိုင်တဲ့အနေအထားမျိုးအထိရောက်အောင်တိုးချက်ပေးသွားဖို့ဆိုတော့ရည်ရချက်ကိုကျွန်တော်တို့ထားပါတယ်အဲ့တော့ SNLD လို့ခေါ်တဲ့အဲကြားကောင်းပါတီနဲ့ကွဲလွဲတာကတော့သူတို့ကဒီပြည်နယ်ရှစ်ပြည်နယ်ပဲပေါ့ဗမာကတိုင်းဒေသကြီးခုနှစ်ခုကိုပေါင်းပြီးတော့ပြည်နယ်တစ်ခုအနေနဲ့ပဲရှစ်ပြည်နယ်ဆိုတာလူမျိုးလိုက်လူမျိုးလိုက်ပြည်နယ်ရှစ်ခုကိုပဲအဲသူတို့ကအသိမှတ်ပြည်တယ်ဖက်ဒရယ်စနစ်ကိုသွားမှာခြင်းကတော့အတူတူပဲဖြစ်ပါတယ်ပွဲပြားခြားနာတာက14ပြည်နယ်လားအဲ့ဒီနယ်လားဆိုတဲ့ကိစ္စမှာပဲကြေညာခံရတာဖြစ်ပါတယ်
ဟုတ်ကဲ့ NLD ရဲ့သဘောထားတော့ဒီကိစ္စပြည်နယ်အဲ့ Federation Unit ပေါ်လေအဲ့ဒါဘယ်နှခုပါဝင်မယ်ဆိုပြီးတော့သဘောထားလည်းလို့သိပါတယ် NLD ရဲ့သဘောထားကဒီကိစ္စမှာ
NLD ကဒီ Federal စနစ်သွားဖို့ကိစ္စနဲ့ပတ်သက်လို့ဒီကျွန်တော်ရှင်းရှင်းလင်းလင်းမသိပါဘူးသူတို့ချမှတ်ထားတာရှိကောင်းလည်းရှိမယ်ပေါ့လေသို့တော့အဲလောလောဆယ်အားဖြင့်တော့မကြာခဏသူတို့ပြောနေတာက436ပြင်ဆင်ရေးနဲ့59စာလုံးပြင်ဆင်ရေးဆိုတဲ့ကိစ္စမှာပဲအာရုံစိုက်နေတဲ့အတွက်ကြောင့်မလို့ဒီဟာနဲ့ပတ်သက်လို့သူတို့ policy ရှိကောင်းရှိနိုင်ပေမဲ့ကျွန်တော်တော့အဲထပ်ခါတလဲလဲဒီကိစ္စနဲ့ပတ်သက်ပြီးဖက်ဒရယ်စနစ်ထူထီထောင်ရေးနဲ့ပတ်သက်ပြီးကျွန်တော်တို့တိုင်းပြည်ရဲ့ခဏပထမဦးဆုံးအဓိကဖြေရှင်းရမယ့်ပြဿနာအဖြစ်နဲ့ဖြေတန်းသူတို့တင်မထားဘူးဆိုတာကိုတော့တိထားမိပါတယ်
ကျောဆန္ဒတင်ဆက်ထားတဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင
်ဒီကောက်ပွဲအချိန်ကြီးလာတဲ့အမျှအာဏာရကြံ့ခိုင်ရေးပါတီရဲ့ပြင်ဆင်မှုတွေပါတီအတွင်လှုပ်လှုပ်ရှားရှားအပြိုင်မှုတွေနဲ့အတူပဲအာဏာရပါတီနဲ့ဆွေးနွေးဆက်ဆံရေးပါတီနဲ့စစ်တပ်ဆက်ဆံရေးကိစ္စရပ်တွေပေါ်မှာလည်းသုံးသပ်ဝေဖန်ချက်တွေအတော်များများထွက်လာပါတယ်စစ်စွာကဖွဲ့စည်းခဲ့တဲ့ကြံ့ခိုင်ရေးပါတီအနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးနဲ့ပေါ်ထွက်လာနိုင်မလဲ။အောင်နိုင်ဖို့အတွက်ကောဘယ်လောက်ထိမျှော်လင့်စရာတွေရှိပါသလဲ။လာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေသရရှင်တွေအနေနဲ့က
ကိုယ့်ရဲ့ telephone number တွေကို view မြန်မာပိုင်းကိုကြိုတင်ပြပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ phone number က2323822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြောင့်လည်းတော်တော်ရှင်တွေကိုကြိုးပါတယ
်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ခုတော့မြန်မာတခွင်ကဏ္ဍရဲ့အလဲပါမြမအမှုမြမလက်မှုအမှုပညာဆယ်မျိုးထဲကပန်တမောလို့ခေါ်တဲ့ကြောက်စစ်ထုလုပ်ငန်းကိုမန္တလေးတိုင်းဒေသတဝိုက်မှာအဓိကတွေ့နိုင်ပါတယ်။ကြောက်တုံးကြီးတွေကိုပုံပေါ်အောင်လက်နဲ့အရင်ကထုလုပ်ခဲ့ကြပေမဲ့အခုတော့အချိန်ကုန်လူပန်းတက်တာအောင်ဆက်တွေကိုပါအားကိုးလာရတဲ့ပန်တမောလုပ်ငန်းအကြောင်းကိုမြမတခွင်အစီအစဉ်ကနေကိုထက်အောင်ကတင်ပြထားပါရရှင်။
ပတိပပုပတိစတဲ့မြမလက်မှုပညာပန်းဆယ်မျိုးတွေကတမျိုးပါဝင်ဖြစ်တဲ့ပန်းတမောလုပ်ငန်းကိုမန္တလေးတိုင်းဒေသကြီးတဝိုက်မှာအကြီးကထားလုပ်ကိုင်ကြပါရယ်။ကြောက်စစ်ကြောက်ခိုင်တွေကိုပုံဖော်ကာထုစစ်ရတဲ့ဒီလုပ်ငန်းဟာလက်မှုပညာထက်အခုနောက်ပိုင်းမှာတော့စက်ကရီယာရည်နဲ့ပြောင်းလဲအသုံးပြုလာနေကြပါပြီ။မန္တလေးတိုင်းမရေမြို့နယ်တွေကစစ်ချင်းရှိရကနေထွက်တဲ့ကြောက်စစ်တွေကိုကုန်ချမ်းအဖြစ်အသုံးပြုပြီးတော့များသောအားဖြင့်တော့မြက်စွာဖျားစင်းတော်တို့ကိုပုံဖော်ထုစစ်ကြတာပါ။အကျန့်ထယ်တွေကိုတော်ရဲမှာပြုလုပ်ပြီးတော့အနုစိတ်ကိုတော့မန္တလေးကြာမှာပြုလုပ်ကြတယ်လို့ဘိုးဘွားစင်ဆက်ကျောက်စစ်လုပ်ငန်းလုပ်ကန်လာတဲ့ဦးတောင်ထွန်းကပြောပါတယ်
။ကျောက်ကျန်းကိုဝယ်ပြီးတော့သူတို့ကပုံညမ်းရိုက်ရတာပေါ့ဗျ။တော်ရဲပေါ့အဲ့ဒါကတော့ပုံညမ်းရိုက်တယ်။ပုံညမ်းရိုက်ပြီးတော့ကျွန်တော်တို့လေးဘက်ပုံပေါ်တယ်ပေါ့ဗျ။အဲ့လိုကနေပြီးကျွန်တော်တို့ကိုယ်တည်းပုံပေါ်လိုက်ကိုယ်တည်းစီးတဲ့အဆင့်တွေလက်ဖောက်တဲ့အဆင့်တွေပေါ့။အဲ့လိုအဆင့်တွေလုပ်လာပြီးတော့မှကျွန်တော်မျက်နှာတော်ကိုတော့မန္တလေးကြာမှာထိုးလာပေါ့။အဲ့တော်ရဲမှာပဲတောင်းဒီပါပဲပေါ့အဲ့ဒီအော်ပိုင်းကိုတဲ့အော်ပိုင်းလုပ်ငန်းတွေအပြီးလုပ်ကြတော့ကျွန်တော်တယ်ယူနေရပေါ့အဲ့ရနေမှကားတယ်လို့ပေါ့ပြီဆိုတော့မှဘန်းလေးမျိုးရွှေ့ပြီးတော့အနုစိတ်တွေလုပ်ကြတယ်မြင်တော်ပေါ်တယ်ကိုတဲ့အပြီးပြင်တယ်ပေါ့နော်ပြီးတော့ပျော့တင်ငန်းတွေပေါ့အဲ့လိုတွေတက်ကြတယ်ပေါ့အနုစိတ်မှန်ရင်တော့မန်လေးမှာပဲကုန်လုပ်သွားကြတာပေါ့လေ
ရှေးခေတ်ရှေးခါကတော့စို့ဆောက်စတဲ့လက်သမားသုံးပစ္စည်းတွေနဲ့ပုံဖော်ထုစစ်ကြပေမဲ့လည်းအခုနောက်ပိုင်းမှာတော့ချင်းကိုတက်တာအောင်နဲ့လူပင်မန်းတက်တာအောင်ခင်မီဆက်ကူရာတို့ကိုပြောင်းလဲအသုံးပြုလာကြပါတယ
်ကျွန်တော်တို့ဘိုးဘွားတွေလက်ထက်တုန်းကတော့ကြားပါလိမ့်မယ်အဲအစင်းစင်းပေါ့ဒီ၅ဘီတစုဆိုလို့ရှိရင်ပေါ့အချိန်၂လလောက်ပြီးလောက်ရတယ်ပေါ့ကျွန်တော်တို့ကြတော့စက်ပစ္စည်းကရိယာလေးတွေပါလာပေါ်လာပြောလေအဲ့မှာကျွန်တော်တို့ဒွေတွေဂရိုက်တာတွေဒါမျိုးလေးတွေကျွန်တော်တို့မှအသုံးတည့်လာတယ်အဲ့ဒါလေးတွေနဲ့အကူညီရလာတော့အခုဘုရားတစုဆိုရင်ကျွန်တော်၅ဘီတစုဆိုရင်အချိန်၁လလောက်နဲ့ပြီးသွားနိုင်တယ်ဗျအဲ့ဒါတော့ယူကေစစ်စက်ကပြောင်းလာတဲ့ပေါ်ဒီလက်နဲ့ပစ္စည်းပေါ့လေရှေးတော့ကတော့ကော်ကိုဒဇင်းထည့်ရတယ်ဒဇင်းနဲ့ပို့ရတယ်ပေါ့ကော်ကိုစိုးသားရတယ်အဲ့ဒီစိုးနေပဲဆက်ရတယ်ပေါ့နော်အခုကတော့စိုးစစ်တာတွေဒဇင်းတိုက်တာတွေမရှိသလောက်ဆက်တင်နေအားလုံးလုပ်သွားကြတယ်ပေါ့လေအဲ့ဒါအချိန်နဲ့ပုံမြန်လာ
မြန်မြန်ဆန်ဆန်ပြုတ်လို့ရတဲ့အလုပ်ဖြစ်တာကြောင့်ယူသေးပိုင်းမှာတော့အနည်းငယ်ခြားနားမှုရှိနိုင်တယ်လို့ရွှေစင်ကျောက်စစ်လုပ်ငန်းတည်ထောင်သူဦးထေးလုံကသုံးသပ်ပါတယ
်အရေးသေးပိုင်းကကျတော့ရှင်းလို့ရပါဒါပေမဲ့လုတ်တဲ့ကျောက်သားအပေါ်မှာပဲမူတည်သွားတာပေါ့နော်ကျောက်သားကောင်းလို့ရင်တော့တိုင်းမဲ့ဟိုအရင်ဆိုလို့တဲ့အလုပ်ဒီအကောင်းဆုံးမဖြစ်နိုင်ဆိုသလိုပေါ့အခုလိုဖြည်းဖြည်းချင်းချင်းလှုပ်တာနဲ့ဆိုင်ရင်တော့နည်းနည်းတော့ဟွာတာပေါ့လေ
ယောက်ျားလေးအလုပ်သမားတွေကကြောက်ဆိုင်ကြောက်သားတွေကိုပုံပေါ်ထုစစ်ကြသလိုအမျိုးသမီးတွေကလည်းထုလုပ်ပြီးတဲ့ဆင်းနူတော်တွေကိုဂျေးချွတ်ပြီးအယောင်တင်တဲ့အပိုင်းမှာတာဝန်ယူရပါတယ
်ဒီအမျိုးသမီးပညာရှင်ကြတော့သူတို့ကပေါ်လစ်ရှင်ပေါ့သူတို့ကပေါ်လစ်ပိုင်ပေါ်လစ်ပိုင်ဆိုတော့ကြောက်ဆိတ်အယောင်တင်သလိုမျိုးပေါ့အဲကျွန်တော်ဇနီးကြောက်ကိုယောက်ျားလေးကိုလုံမအဖွဲရလေးပြီးတော့ character နဲ့ပြီးသွားပြီဆိုတော့အစင်းနောက်မှာကျတော့အမျိုးသမီးလုံမရဲ့လက်ချောပေါ့လက်နဲ့ပေါ်လေးလောက်တာပေါ့လေသူကတော့ကျွန်တော်တို့မှတ်ခဲလေးတွေခေါ်တော့အဲမှတ်ခဲလေးတွေနဲ့သူတို့ပုတ်ကြအဲ့ဒါပြီးရင်ကိုယ်ပိုင်အစင်းစင်းတယ်ပေါ့အဲ့ဒါကျတော့အမျိုးသမီးပေါ့လေးပါအဖွဲတာဝန်ယူလောက်တာပေါ့လေပေါ်လေးပိုင်ပ
ါမနေ့၈နာရီခွဲကနေညနေပိုင်းအထိလှုပ်လှုပ်ပြီးမဲ့လဲလောက်ကန်ရတဲ့အစင်းစင်းများတာကြောင့်တဏီကုံဖျားဆင်းတို့နှစ်ယောက်ထပ်ပို့မလုံနိုင်ဘူးလို့အလုတ္တမမဏီလာကျော်ကဆိုပါတယ်
ပြီးတယ်တခါလေးဆိုနှစ်ရက်လောက်ပြီးတယ်တခါလေးကြလည်းမပြီးဘူးအဲ့လိုမျိုးပေါ့ခရီးသားပြောရင်တော့မပြီးဘူးအသားကောင်းရင်တော့ပြီးတယ
်များတော့အဖြစ်တော
့နှစ်ရက်လောက်ကဟုတ်တယ်နှစ်ရက်ကပြီးတယ်ဟုတ်ဒီလိုမျိုးရွယ်ဆိုရင်တော့တစ်ရက်ခွဲတစ်ရက်ခွဲလောက်ကပြီးတယ
်အသက်ငယ်ငယ်မိန်းကလေးငယ်တွေလည်းဒီလက်မှုပညာကိုစိတ်ဝင်စားလုပ်ကိုင်ကြပါတယ်
ငငယ်လေးကနေတိုက်နေရဆိုငငယ်လေးတွေဒီတုတဲ့ငငယ်လေးတွေလည်းရှိသေးတယ်ကိုကိုဘက်မှာဆိုပညာသင်လေးတွေငငယ်လေးတွေရှိသေးတယ်ခေါ်ကြတယ်ငငယ်လေးကနေစလုပ်ကြတယ်အထို့ဟိုကတစ်တယ်ငငယ်လေးကနေသင်တာပေါ့ဗျာဒါလေးကလည်းကိုလက်မှုပညာဆိုတော့ဒါလေးပဲလုပ်ကြတယ်ဟုတ်ဖြစ်ကြတယ်
ဒ ီလက်မှုပညာကိုလောက်ခံကြတဲ့အလို့သမားအများစုဟာလူလက်ပိုင်းနဲ့လူငယ်ပိုင်းတွေလည်းဖြစ်ကြပါတယ်။ယောက်ျားလေးအလို့သမားတွေဆိုရင်ကျွမ်းကျင်မှုအပေါ်မူတည်ပြီးတော့တရက်ပညာဝင်ငွေကျပ်1000ခွဲကနေ1000အထိရရှိသလိုအမျိုးသမီးတွေဆိုရင်လည်းကျပ်9000ကနေကျပ်1000ကျပ်အထိရရှိတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ပုံမှန်ဝင်ငွေရတဲ့အလို့ဖြစ်တာကြောင့်လွန်ခဲ့တဲ့နှစ်ပေါင်း15နှစ်ကျော်ကလေးကဖက်တွယ်ထားမိတယ်လို့ကိုအေးမင်းစိုးကရင်ဖွင့်ပါတယ်။
ငငယ်ရလည်းတက်ထားတယ်မိဘတွေကလည်းဒီလုပ်ငန်းလှုပ်စားတယ်ပြီးတော့ဝင်ငွေကြတော့လည်းတခြားလုပ်ငန်းတွေထက်ပိုတယ
်ငါလက်မအရွယ်တည်တည်လေးကစပြီးတော့ညံတော်ငါးဖေးအရွယ်အရွယ်စားစုံစင်းနူတော်တွေကိုမန္တလေးမြို့ကနေမြန်မာနိုင်ငံအနှံ့ပြားကိုတင်ပို့ရောင်းချတာလည်းဖြစ်ပါတယ
်တနင်္ဂနွေလို့လို့ကြမှာဥပဒေဒီလိုအသေးလေးတွေဆိုရင်တစ်ရက်ကို15စုအစု20ထွက်တယ်ဒါပေမဲ့ဒါကခုမပို့သေးလို့အခြေမပြည့်သေးလို့စောင့်နေတာပြီးရင်တောင်းနဲ့ထုတ်ပြီးပို့တော့ပမာပြီးဥကမော်လမြိုင်ပို့တယ်ဖအံပို့တယ်ပကူရန်ကုန်အဲ့လိုလေရီရတော့စုံတယ
်တင်းကျွတ်တစားမုံစားတဲ့မြန်မာနိုင်ငံရဲ့အလူတန်းပေါ်များတဲ့ຢာတီတွေမှာပို့ပြီးအယောင်းတွက်တယ်လို့ဦးတောင်းထွန်းကဖွင့်ထားပါတယ
်တင်းကျွတ်ဟိုဘက်ပိုင်းမှာဆိုရင်ရောင်းဝယ်ကောင်းတဲ့ຢာတီတွေပေါ့နော်အဲ့ဒါလည်းကျွန်တော်တို့မြန်မာနိုင်ငံရဲ့ထုံးစံပေါ့သူကကတိန်လေးလူဝဲတွေကစပြီလေအဲ့ဒီအချိန်မှာကျွန်တော်တို့နေပံပစ္စည်းအတွင်းကျဲဆိုရောင်းရတာပေါ့ရောင်းဝယ်အပါဆုံးလပြောရမယ်ဆိုတော့ဝါရင်း3လမိုးရင်းကာလပေါ့မိုးရင်းကာလကျအလုံးလေးသိမ့်မတွင်ကျဘူးအရောင်းဝယ်မှာလည်းနည်းနည်းအားအေးတယ်ပေါ့နော
်အိန္ဒိယတရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတို့ကလည်းကြောက်စစ်ထုတ်လုပ်တဲ့လုပ်ငန်းကိုအပြိုင်ဆိုင်ပြုတ်လုလာတာကြောင့်မြန်မာနိုင်ငံကကျွမ်းကျင်အလုပ်သမားတွေကိုခေါ်ယူမှုများလာပါတယ်အရင်နှစ်တွေကနဲ့ဆိုင်ရင်တော့အလုပ်သမားရှားပါးမှုတန်ကိုခံနေရပါတယ
်ခါတိုင်းနှစ်တွေနဲ့ဆိုင်ရင်တော့အလုပ်သမားနည်းနည်းရှားလာတာပေါ့လေချုပ်လဲနိုင်ငံသားထွက်အလုပ်လုပ်ကြတယ်လေအဲ့ကြတော့လေပါပြဿနာလေးရတော့ဒီလုပ်ငန်းတိုင်းမှာရှိပါတယ်ဗျကျွန်တော်လည်းအဲ့ပြဿနာလေးရှိပါတယ်ဗ
ျကြောက်တုံးတွေကိုအနုစိတ်အသေးစိတ်ထုတ်လုပ်ရတဲ့အခါလက်နဲ့မျက်စိကိုအဓိကအားထားကြရတာပါလွတ်ဆင်လာတဲ့အမုံမွားတွေကိုရှုရှိုက်မိတာများရင်လည်းကျန်းမာရေးထိခိုက်နေပါတယ်ဒါပေမဲ့ဒီလုပ်ငန်းကိုလုပ်ကင်ကြတဲ့လုပ်သမားအများစုကတော့မျက်စိနဲ့နှာခေါင်းအကွာအကွဲပေးနိုင်တဲ့မျက်စိအကာနှာခေါင်းစီစတဲ့အကာအကွဲတွေတက်ဆင်ကြတာတိတ်မတွေ့ရပါဘူးဥထွေးလုံကတော့ခုချိန်ထိကျမကြီးဆူဆူရွရွထိခိုက်တာမျိုးမရှိသေးဘူးလို့ဆိုပါရယ
်အခုလောက်လာကြတဲ့တန်တလျှောက်မှာတော့ဒီလိုမှရောဂါဖြစ်လို့သေးတယ်ဟာဒီကြောက်မုံတွေကြောက်သေးတယ်လို့ဘာလို့တော့ဘာမှတော့မကြဘူးသေးဘူးအဲ့လိုသူတို့အခု NGO တွေကဆိုဒါတွေပါတွေပေးတယ်လေဒါတွေပါတွေပေးတာကလည်းသူတို့ကတာတာဘာလို့တော့မလုံနိုင်ကြဘူးဒီတလျှောက်မှာဘယ်သူမှတိတ်လောက်တယ်လို့ဒါတွေ match တွေပါတွေလုတ်ပြီးတော့တိတ်မရှိဘူးဒီ NGO တွေကပေးတယ်၎င်းနေလို့ဝင်ဝင်ဝင်ဝေးသွားတာဒါပေမဲ့သူတို့ကမတက်နိုင်ဘူးဆရာဝန်တွေလာဟိုအမုံမရှိပါမရှိနေဆိုဒါပေမဲ့ဆေးနေပါလေလုံနေကြတယ်သူတို့ကဒီဟာကအကြာကြီးကိုမလုံနိုင်အကျင့်မရှိရတဲ့ပါမှာပေါ့အဲ့လို
ဘန်ဒမောလို့ခေါ်တဲ့ဒီလုပ်ငန်းကိုမန္တလေးမြို့ပေါ်မှာအိမ်ပေါင်း100ကျော်လောက်ကအဓိကထားလုပ်ကင်ကြတာလည်းဖြစ်ပါတယ်လက်ရှိအချိန်ထိတော့လိုအပ်တဲ့ကြောက်စစ်တွေကိုဘောဘောတီတီရနေပေမဲ့လည်းခင်မီဆက်ကရီယာတွေပြောင်းလဲအသုံးပြုလာတဲ့အမျှနောက်တစ်ချိန်မှာလက်မှုပညာပြောက်ွယ်သွားမလားဆိုပြီးစိုးရိမ်ပူပန်မှုတွေလည်းရှိနေကြပါတယ်ခင်ဗျာကျွန်တော်ထောက်ပ
ါမြန်မာတခွင့်အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်ဒီကနေ့ညပိုင်းအစီအစဉ်အဆုံးသတ်ခင်မှာကြန့်ရှိတဲ့အချိန်တွေသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်ကတ်ဘွန်နဲ့ညဉ့်ညဲအတွက်ဆက်လက်ညှိနှိုင်းလို့မဖြစ်နိုင်တော့ဘူးလို့တူရကီသမ္မတရီဆက်တာရဲ့အာရဝါကပြောကြားခဲ့ပြီးနိုင်ပိုင်းချံမှာပဲယူရိုနိုင်ငံမြောက်ပိုင်းကကာရစ်စစ်သွေးကြွတွေရှိရာနေရာတွေကိုဒီကနေ့တူရကီတိုက်လေယာဉ်တွေကပုံချဲတက်ခိုက်လိုက်ပါတယ်။အစိုးရတိုက်လေယာဉ်တွေဟာနယ်မြေ6ခုကစစ်သွေးကြွတွေခေါ်လွန်ရာနေရာတွေလက်နက်တူလောင်ရုံတွေနဲ့လိုင်ကူတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်ဆိုပြီးတော့လေတူရကီဝန်ကြီးချုပ်ယုံကသတင်းထုတ်ပြန်ခဲ့တာပါ။အာဖဂန်နိုင်ငံကတာလီဘန်ဖွဲ့ခေါင်းဆောင်မူလာအိုမာတည်ဆုံသွားပြီဆိုတဲ့သတင်းနဲ့ပတ်သက်လို့တာလီဘန်ဖွဲ့ရောဒီသတင်းပတ်တဲ့ပါကစ္စတန်နိုင်ငံမှာအာဖဂန်စူရနဲ့ညင်ချင်းဆွေးနွေးမဲ့တာလီဘန်နေနဲ့နီးစပ်သူအတဝိုင်းကပါမှန်မှန်ကန်ကြောင်းညှင်းဆန်ခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုဒီကနေ့ပဲမှတ်ပုံတင်စီရင်သွင်းလိုက်ပါတယ်။2012လွတ်တော်ချပြတ်ရွေးကောက်ပွဲမှာရှင်ပြိုင်နိုင်ရခဲ့တဲ့ရန်ကုန်တိုက်ကော်မှုမြို့နဲ့မဲဆန္ဒနယ်မြေကနေပြန်လည်ရွေးကောက်မှုဒီကနေ့မှာပဲရှောက်လာတည်တင်းခဲ့တာပါ။
တရင်ချင်းချုပ်ကိုကောင်လင်းဦးကကြေညာပေးခဲ့တာပါဒီညာစီစဉ်ထုတ်လုပ်ရမှုကကိုထက်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American တိုင်းရဲ့မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ2440ရောကနေဖန်ယူနားဆင်နိုင်ပါတယ်တောသားရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုနားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန္ဒလာပါ
Thank you. This program has come to you from the Voice of America, Washington.